Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်2022ခုနှစ်ဇူလိုင်လ26ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်။လိုင်းဒိုမီတာ31 32 52တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျမစုမမရှင်တနင်္လာညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တဲရောက်သတင်းတွေကတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုစစ်ဆေးမှုတွေကိုကာယရောဂါကိုဗစ်တကြောပြန်ဖြစ်ပွားမှုတွေပြင်းထန်လာလို့အများပြည်သူယုံပိတ်ရက်ရှည်တတ်မှတ်လိုက်ပါတယ်။ဒါကြောင့်ဩဂုတ်လကုန်အထိကိုအမှုစစ်ဆေးမဲ့ရက်တွေကိုရွှေ့ဆိုင်းလိုက်ပြီးဖြစ်ပါတယ
်။ဒီတနင်္လာနေ့ချိန်ထားတဲ့အမှုတွေကတော့နှစ်ရက်လေးရှိပါတယ်။အဲဒီဆက်ထမ်းမှာရေဒီကလေးချိန်ရဲ့အမှုတွေကလည်းနှစ်ဆက်နဲ့ခွန်ရည်နဲ့ချိန်ရဖို့လည်းကြတယ်ဆိုရင်တော်တော်လေးပြီးပါတယ
်။ထောင်ဆန်းစုကြည်ရဲ့ရှင်နေဥက္ကမောင်စောပြောပြပေးခဲ့တာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ချင်းပြည်နယ်မင်းတပ်နဲ့တမှုမြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အကြောင်းရှမ်းပြည်နယ်တီဘောမြို့နယ်တွေကရှမ်းပြည်မြောက်ပိုင်းတပ်နဲ့တောင်ပိုင်းတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေ၊မွန်ပြည်နယ်နဲ့ကရင်ပြည်နယ်မှာတော့မိုးအဆက်မပြတ်ရွာသွန်းလို့ရေကြီးရေလျှောက်ဖြစ်နေတဲ့အကြောင်းနဲ့တရုတ်နိုင်ငံကပြန်လာခြင်းနဲ့မြန်မာနိုင်ငံသားတွေအတွက်တရားဝင်နယ်ဇက်ဂိတ်ကိုဒီကနေ့ပြန်လည်ဖွင့်လှစ်ပေးလိုက်တဲ့အကြောင်းနောက်မြန်မာဘက်ကထိုင်းနိုင်ငံဘက်ကိုတရားမဝင်လမ်းကြောင်းကနေပြန်လာတဲ့ထိုင်းမျိုးသမီး၁၀ဦးဖမ်းခံလိုက်ရတဲ့သတင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြသတင်းနောက်မဆုအစည်းအဝေးစီးပွားရေးခန္ဓာနဲ့ဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ခန္ဓာအစည်းအဝေးတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်နဲ့မတ်ခွာညိုတို့ကပြောပြပေးကြပါအောင်ရှင်
။မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာ6လနေပါရှိလာပြီဖြစ်ပေမဲ့အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဟာတားဆီးပိတ်ပင်မှုတွေရှိနေတဲ့ကြားကပဲဒီကနေ့အထိဆက်ရှိနေဆဲဖြစ်သလိုပြစ်ခတ်တပ်ဖြတ်မှုတွေလည်းနေ့စဉ်ဆိုသလိုရှိနေပါတယ်။ဆီယနာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေနေ့စဉ်နေပါရှိနေတဲ့မန္တလေးမြို့အောင်မြေတာဇံမြို့နယ်ကပညာရေးတပိတ်စစ်ကြောင်းဒီကနေ့လမ်းမပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်။
ဆန်းစီသားသောကောင်းဆောင်များ
ဆက်စီလို့ဆက်စီလို့
ဆန်းစီသားသောပြည်သူများ
ဆက်စီလို့ဆက်စီလို့
ဆန်းစီစတဲ့အမြင့်ပြည
့်ဒီနေ့နိုင်တိုင်းဒဝဲမြို့မှာတော့ကျောင်းသားလူငယ်တွေနဲ့ဒဝဲပင်မတပိတ်စစ်ကြောင်းတို့ပူးပေါင်းပြီးဒီကနေ့ဆန္ဒပြခဲ့ကြတာမှာစစ်တပ်အလံတွေကိုမိရှုပ်ပြီးအာဏာရှင်အလိုမရှိကြောင်းဆန္ဒဖော်ထုတ်ခဲ့ကြပါတယ်။စကိုင်းတိုင်းအတွင်းကရွှေဘိုနဲ့ဗုဒ္ဓလင်မြို့တွေမှာလည်းလူငယ်တွေဒေသခံမျိုးမိမျိုးဖားတွေဒီကနေ့လမ်းမပေါ်ထွက်ပြီးအာဏာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်အတွင်းကရောက်သွားအိုင်ကျေးရွာမှာတော့ပြူစောတိအဖွဲ့ဝင်တဦးတနန်းနဲ့ပြစ်ဒဏ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။တေဆုံးသွားသူဟာဆီယနာရှင်စန့်ကျင်ရေးလှုပ်ရှားနေတဲ့ဒေသခံတွေအကြောင်းစစ်တပ်ကိုသတင်းပေးနေသူဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။မကွေးတိုင်းတောင်တွင်းကြီးမြို့ကအထွေထွေအုပ်ချုပ်ရေးမှုရုံးရှိမှာဒီကနေ့ဇူလိုင်လ26ရက်နေ့မနေ့ပိုင်းကပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဘုံလို့ယူဆရတဲ့ပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာပြီးလမ်းသွားလမ်းလာတွေကိုစစ်ဆေးမှုတွေပြုလုပ်နေကြောင်းမျက်မြင်သက်သေတွေကပြောပါတယ်။မကွေးတိုင်းပခုတ်ကူမြို့နယ်စစ်ခဝရွာမှာတော့ပြည်သူကာကွယ်ရေးတပ်အတွက်လက်နက်လုပ်ပေးတယ်ဆိုတဲ့ဆွဆွဲချက်နဲ့ရွာသား၉ဦးကိုစစ်ကောင်စီကဒီကနေ့မနေ့ပိုင်းကဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။သူတို့ကိုပခုတ်ကူမြို့ပေါ်ကိုခေါ်သွားတယ်ဆိုပေမဲ့မိသားစုဝင်တွေနဲ့အခုချိန်ထိအဆက်အသွယ်မရသေးဘူးလို့ပြောပါတယ်ခင်ဗျာ။ COVID-19 တတိယလိုင်းအရှင်မြင့်ဖြစ်ပေါ်နေတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီတွင်ဓာတ်ခွဲမှုနမူနာပေါင်း12,035ဦးကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ4,630 ဦးကိုတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့ည8နာရီမှာထုတ်ပြန်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူ396ဦးရှိခဲ့ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။ဒါဟာရောဂါပိုးတွေ့ရှိသူအလုံးရဲ့သေဆုံးမှုနှုန်းနှစ်တသမာ84ရာခိုင်နှုန်းဖြစ်ကြောင်းဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူမရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းကပြည်내တိုင်းဒေသကြီးအလုံးနီးပါးကမြို့နယ်အတော်များများမှာဖြစ်ပေါ်နေတဲ့COVID-19 တတိယလိုင်းကြောင့်ရောဂါပိုးကူးစက်သူနဲ့သေဆုံးသူတွေဒီနေ့တခြားတိုးများလာနေတာကြောင့်ရန်ကုန်တိုင်းအတွင်းက22မြို့နယ်အပါအဝင်အခုအချိန်ထိ stay at home မလို့အဖဲအိမ်အပြင်မထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းအနည်းဆုံး62မြို့ရှိသွားပြီဖြစ်ပါတယ်။ဒါအပြင်အစိုးရရုံးပိတ်ရက်ကိုဩဂုတ်လ၂ရက်နေ့အထိတိုးမြင့်တက်မှတ်ထားသလိုစာတင်ကြောင်းတွေကိုလည်းဩဂုတ်လ၈ရက်နေ့အထိပိတ်ပင်ထားဖို့အမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ။နိုင်ငံကမှလက်တလောတကြောပြန်ကူးစက်ပြန့်နှံ့နေတဲ့ Delta COVID-19 မျိုးကွဲဟာအာရှတိုက်အတွင်းမှာလည်းအရှိန်မြင့်ကူးစက်နေတာမှာ တရုတ်နိုင်ငံမှာဒီကနေ့တနင်္လာနေ့တရက်ထက်မှာတွင်ပြည်တွင်းကူးစက်သူ၄ဦးအပါအဝင်ကိုဗစ် -19 ကူးစက်သူ89ဦးတွေ့ရှိခဲ့တာကြောင့်အာဏာပိုင်တွေကနိုင်ငံအရှေ့ပိုင်းဂျန်ဆူပြည်နယ်မှာတန်းနဲ့ချီတဲ့ပြည်သူတွေကိုရောဂါပိုးစမ်းသပ်စစ်ဆေးမှုတွေပြုလုပ်နေပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စတင်ဖြစ်ပေါ်ခဲ့တဲ့နောက်ပိုင်းနိုင်ငံအတွင်းသွာလာမှုတွေပြင်းပြင်းလိုက်ပြီးတဲ့နောက်ရောဂါပိုးကူးစက်မှုလုံးဝမရှိစေရဆိုတဲ့ဆောင်းပုံးနဲ့တရုတ်အစိုးရကကိုဗစ်ကူးစက်ပြန့်ပွားမှုကိုအရှိန်မြှင့်ဆောင်ရွက်နေတာမှာယောဂကူးစက်မှုရှိတဲ့ဒေသတစ်ခုချင်းစီမှာစမ်းသပ်မှုတွေခီးသွားလာခွင့်ပိတ်ပင်ကတ်သတ်မှုတွေလှုပ်ဆောင်နေပါတယ်။မြန်မာနိုင်ငံအတွင်းကိုဗစ်တတိယလအရှိန်မြင့်ဖြစ်ပေါ်နေတဲ့တစ်ချိန်တည်းမှာပဲတရုတ်မြန်မာနယ်စပ်ယူနန်ပြည်နယ်အတွင်းဇွန်လ20ရက်နေ့ကစလို့ယောဂပိုးကူးစက်သူ89ဦးတွေ့ရှိခဲ့တာမှာအဲ့ဒီထက်ကထက်ဝက်ကျော်ဟာမြန်မာနိုင်ငံဘက်ကကူးစက်လာတာလို့စုံစမ်းသိရှိခဲ့ရတဲ့အကြောင်းတရုတ်ကျွမ်းမာရေးအရာရှိတွေကပြောပါတယ်။ဒါကြောင့်လဲတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအပါအဝင်ဝင်ထွက်သွားလာမှုတွေကိုတရုတ်ဘက်ကပိတ်ပင်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာလဲယောဂဘိုးကူးဆက်မှုများပြားလာနေတာကြောင့်အခြေခံလိုအပ်တဲ့စီးပွားရေးလုပ်ငန်းတွေကိုလက်ပတ်ခွင့်ပြုထားတဲ့တစ်ချိန်တည်းမှာပဲပိတ်ပင်ကန့်သတ်မှုတွေကိုလဲလှုပ်ဆောင်သွားဖို့လိုအပ်ကြောင်းသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်
။ Dengan mempertimbangkan aspek kesehatan, aspek ekonomi dan dinamika sosial.
ကျမရဲ့အခြေအနေစီးပွားရေးနဲ့လူမှုရေးဆိုင်ရာလိုအပ်ချက်တွေကိုထည့်သွင်းစဉ်းစားပြီးတဲ့နောက်အရင်ကချမှတ်ထားတဲ့ပိတ်ပင်ကန့်သတ်မှုတွေကိုအခုဇူလိုင်လ26ရက်ကနေဩဂုတ်လ၄ရက်နေ့အထိတက်တန်းတိုးဖို့ကျွန်တော်ဆုံးဖြတ်လိုက်ပါတယ်လို့သမ္မတဂျိုကိုဝီဒိုဒိုကပြောသွားတာပါ။အင်ဒိုနီးရှားနိုင်ငံမှာအခုအချိန်ထိ COVID-19 ကူးစက်သူ3000ကျော်ရှိနေပြီးသေဆုံးသူကလည်း 13,000 ရှိခဲ့ပြီးဖြစ်တာကြောင့်အာရှတိုက်တွင်ကူးစက်သေဆုံးမှုအများဆုံးဖြစ်ပါတယ်ထိုင်းနိုင်ငံမှာတော့တနင်္လာနေ့တရက်ထဲယောဂဘိုးကူးစက်သူ 15,286 ယောက်ရှိခဲ့တာကြောင့်ဒါဟာလူဦးရေ 66 တန်းရှိတဲ့တိုင်းပြည်အတွင်းဒုတိယမြောက်ကူးစက်မှုအများဆုံးဆန်ကျင်တင်တဲ့နေ့ဖြစ်ခဲ့ပါတယ်။မလေးရှားမှာလည်းတနင်္ဂနွေနေ့တရက်ထဲ COVID-19 ကူးစက်သူ 18,045 ဦးရှိခဲ့ပြီးအခုချိန်ထိယောဂဘိုးကူးစက်သူစုစုပေါင်း 100,000 ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့အတူဆေးအနာသိမ့်မှုကြောင့်ကြုံလာရတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံစီးပွားရေးဟာဒီနှစ်ထဲ18ရာခိုင်နှုန်းအထိကျဆင်းသွားနိုင်တဲ့အကြောင်းကမ္ဘာ့ဘဏ်ကဒီကနေ့ခန့်မှန်းပြောဆိုပါတယ်။စီးပွားရေးကျဆင်းမှုကြောင့်လူသန်းပေါင်းများစွာအလုပ်လက်မဲ့ဖြစ်ပြီးအစားအစာရှာပါမှုနဲ့ဆင်းရဲနွမ်းပါမှုဒဏ်ကိုခံရနိုင်တယ်လို့လည်းသတိပေးထားပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုအတွင်းမှာတော့မြန်မာနိုင်ငံကိုစီးပွားရေးအလားအလာကောင်းတဲ့နိုင်ငံတစ်ခုအဖြစ်ယူဆထားကြတာပါ။ဒီမိုကရေစီအသွင်ကူးပြောင်းမှုတချို့စတင်ခဲ့ပြီးဆယ်စုနှစ်တင်တဲ့ချီကာလာအတွင်းပထမဆုံးအကြိမ်ကမ္ဘာနဲ့စီးပွားရေးလမ်းဖွင့်ခဲ့သလိုဒီမိုကရေစီနှိကျကျင်းပတဲ့ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရွေးကောက်တင်မြှောက်ခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာ NLD ပါတီဒုတိယအကြိမ်အတိုင်းရပြီးတဲ့နောက်စစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့မှာအာဏာသိမ်းယူလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တိုးတက်မှုအခြေအနေတွေနောက်ပြန်ဆုတ်သွားခဲ့တယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုကြပါတယ်။မြန်မာစီးပွားရေးဟာဒီနှစ်အတွင်း18ရာခိုင်နှုန်းအထိကျဆင်းနိုင်တယ်လို့ဒါဟာ2019ခုနှစ်တည်းသုံးပုံတစ်ပုံလောက်ပိုမိုကျဆင်းသွားတာဖြစ်တဲ့အကြောင်းကမ္ဘာ့ဘဏ်ကတွက်ဆသတိပေးထားပါတယ်ခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့တွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်ဘက်ကထိုးစစ်ဆင်တိုက်ခိုက်တာတွေတိုးလာနေတဲ့အချိန်မှာပဲအာဖဂန်တပ်တွေကိုပံ့ပိုးပေးတဲ့လေကြောင်းတိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့အမေရိကန်စစ်တပ်ကမနေ့ကကြေညာပါဗျ။အာဖဂန်လုံခြုံရေးတပ်တွေကိုပံ့ပိုးကူညီတဲ့အနေနဲ့ပြီးခဲ့တဲ့ရက်အတော်ကြာကလေးကအမေရိကန်ပြည်ထောင်စုဘက်ကလေကြောင်းကနေကူညီတိုက်ခိုက်ပေးနေတာပါ။တာလီဘန်ဘက်ကဆက်ပြီးတိုက်ခိုက်နေုံမဲ့ဆိုရင်လာမယ့်သတင်းပတ်တွေထဲမှာလည်းဒီလိုပဲတိုက်ခိုက်ပေးပြီးအချိန်မြင့်ကူညီဖို့ဆက်ပြီးတော့ပြင်ထားတဲ့အကြောင်းအမေရိကန်တပ်မှူးကြီးဗိုလ်ချုပ်ကြီးကန်နီမက်ကန်စီကမနေ့ကကာဘူးမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့တာပါ။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကတော့တာလီဘန်လက်ထက်ဆုံးရှုံးသွားတဲ့လူဦးရေအရအဓိကအချက်ချကြတဲ့နေရာတွေကိုပြန်သိမ်းဖို့အာဖဂန်ခေါင်းဆောင်တွေအားကောင်းခိုင်မာအောင်ပြန်စုစည်းနေတဲ့အကြောင်းနဲ့တာလီဘန်တွေရှေ့ဆက်မသိမ်းနိုင်အောင်ဟန်တာဖို့ပြင်ဆင်နေတဲ့အကြောင်းမနေ့ကပြောခဲ့တာဖြစ်ပါရဲ့ရှင်။ Iran Nangama, Isaac Sidwe Jarigo, Taitopo, American Tatwe Malura Rejam, Ira Wunjijo, Mustafa Gadhi Miga, Ebi Drentanago Piovare. Isaac Apoerigo, Taitaipo, Genoro Ira Tapuerima, Taitaine, Swanye Shire, Genoro Lu and Iraga, Tinan Rene, Yonjo Yea, Puvan Sawyer Muriva, Penanganga, Taitaye Tapuema, Ira Mashinibo, Maluva, Wusubi, Ira Wunjijo, Piovarawa. Taramele, Isaac Sidwe Jarigo, Taitayama, Nanganaga, Taiwane, Iraja, Puvan Sangya Puluja, Wenjijo, Mustafa, Kadhi Miga, Piovare, Jigane, Danela Nima, Ira Wenjijoha, American Tamta, Chuva, and Dane, Impuroma, Trison Bosi, and Tabi, Deep Easy Matange, Taujaniga, American Tati, Sokwaye, Epitrin, Tanago, Piogera, Chabare, Iragani, American Taikaye, Tatripian, Yotunye, Tamara, Chuva, and Suyanet, the Botunimu, Yamelu, Mulinejo, Washington, Murago, Yaulandi, Ira Nanganjaye, Wenji, Puret Hosengale, Pio E. Katanane, Titan, Trison, Minangama, Piotavarish. Dongoria Yodan Trentana, Moha Broadcasting Corp, MBC Gatolene, Japan Nangan Tojo Muga, Olympic Agazapun Wakana Jama, Nangan TV Go Gozabu, Tinketa, Tongere Pongi, Po Nyosarine Patello, MBC Chigega, Taumangayavare. Tigane Tenela Nitrinzashin Limwema, MBC Chige, Taxon Chiga, a Nunyo Taumangabi, Jimwe Bansaya Comtitia Puebune, Trimego Pobi or Santi Sese Ure Pawin, a Tiga Pubian Pianle Muri, Lotava Meso Virole, Greek Pigavare. MBC Yotan Tanaji Ninele, Somio Machine, Ukraine, Romania Tayonego, Taumangabi, Pichanle, Mr. Paka Piovare. Don't get a Yopunirema. Romania Adret, Tanayi Pongyan Chigan, Twistle Pogang, Kalk Dragulaya Pong, Ukraine Nangango Goza Piuche, Chanova, Nuclear Sayong, Pakwe Mujang, Bidingayare Pongri Pawe Mare, Notatongere Nangan Goza Piu Pongregaro, Norway Nangan Dressel Monga Ashen, Italy Soyen Pisane, Mongolia Dragaro, Satine Sane Yazureja, Europa Talago, Nete, Sisengere, Sibian, Jingik Kanye Pongrigo Tongerawa. တနင်္ဂနွေနေ့ဒီကနေ့မှာတရုတ်နိုင်ငံရှန်ဟိုင်းမြို့ကိုဖြတ်သွားတဲ့တိုင်ဖွန်မုန်တိုင်းကြောင့်မိုးသည်ထန်ခဲ့ပြီးရှန်ဟိုင်းရဲ့လမ်းတွေမှာရေလွှမ်းလေယာဉ်နဲ့ယထာခီးစဉ်တွေဖြတ်သိမ်းခဲ့ရသလိုအမေရိကန်ကောင်စစ်ဝင်ရုံပါဝင်ရုံအများပြားလည်းပိတ်ထားခဲ့ရပါတယ်။သစ်ပင်ပေါင်း 3000 လောက်ရထားလန်းလုပ်ငန်းတွေကိုလည်းရေလွှမ်းမှုမှုအန်ဒီရဲ့ဖြစ်နိုင်တဲ့နေရာတွေမှာလုပ်ငန်းတွေရပ်ဆိုင်ထားရပါတယ်။အခုထိတော့ထိခိုက်ဒေဆုံးသတင်းထွက်မလာသေးပါဘူး။အိန္ဒိယနိုင်ငံမှာတော့မိုးသက်ထန်စွာရာသူမှုကြောင့်လူပေါင်း100ချောက်ဆယ်ကျော်ဒေဆုံးခဲ့ရပြီးဒါဇင်နဲ့ချီတဲ့သူတွေလည်းမြေပြိုကြရမှာပိတ်မိနေကြပါတယ်ရှင်။
American than Yavin Mavada season ago. Now I go Nagani, say Naiti. Nitometer, Sako, Kilohat, Tinga Linga Dunya. Nitometer, Nesanga, Kilohat, Titishikon Dunya. Nitometer, Donzani, Kilohat, Goton Dongane, Senate in Ingrima, Ninamita Dia Goze, Kilohat, Tinga Kongarugani, Tolan Dinarishin.
Now, so yeah, the Renego goes on will I name Makwanu Rupia Pigera Piabareshi, Torashi Yashi. Yamaning a man at town, the Sabian, Nuemala, she and Nirunga, Jimbagere, Yuka Way, Yaladigo, Petalajau, Anna the Insigan Siga, Kanatari, Yuka Way Commissinga, Digani, Tulayla, Nesetau Yanni, Yaswene, Tobian Libari, Bigere, Yuka Way Dreama, Mem at the Mamuri, Shigere, Sure, Jambia Jane, Sikan Siga, Fiwaila, Dianiga, Anna Dinga, Bidden Nabai, Jimbare, Sikan Siga, Drinza, Shinni, where I male, Mem at the Mamuri, Shigere, Kisa Yatigo, Songzan, Sisini, Jang Yarigo, Ted Dream, Yosu get up, Tabare, Tabimele, Pirin, Yuka, Way, Lila, Sanji, Durine, Nanganaga, Lila, do Alo Nibaga, Natownesse, Nuima, Yuka Weha, Tiamna Damu Shijau, a change in Josu Tajabi, Chibare, Yuka, Wem at the Mamugo, Jambiabi, Nemasitaga, Nangangu, Anna, then you get beaten now by, then the Dreamer, now the change, Yuka, Way, Jimba, Bime, Subido, Jinya, Tabarishim, Akusa Bido, Taujanya, now Sonya, the Rinsa Marin, the Rin Babu Jadigo, the Titan Sabizamare. Pansy Tainan Kantayare, Nanganoi, Diming, a Bogo Dong, Sansuji Abo, Sikong Sigani, Sweso Tare, Moody Adre, Diayong Jana, Sisi Murigo, a passing Bulo Yama, Gayoga, Ganta Chet, and Yapi, do Yongbe Yashi, Tamatara Jau, Now Lame, Yongjin Nigo, Ogo Lazanti, Shui Sai Labari, Yangonga, Bibo Lare, Dream, Makin, Tutri, Biopia, Bivashin.
စီယုချူရီကောင်စီကဆွဲဆိုထားတဲ့ပုံမှန်တွေကိုဒေါအောင်ဆန်းစုကြည်ဘက်ကအပတ်စဉ်တင်းလာတဲ့အင်္ဂါနေ့တိုင်းတရားရုံးမှာခုခံခြေပနေရတာပါ။ကနဦးဆွဲဆိုထားတဲ့အမှုတွေနဲ့နေပြည်တော်တည်ထောင်တရားရုံးမှာတင်းလာနေကြရင်၃မှုအင်္ဂါနေ့မှာ၂မှုနဲ့ပုံမှန်စစ်ဆေးနေတာဖြစ်ပါတယ်။ဒီနေ့ဇူလိုင်လ26ရက်နေ့နဲ့မနက်ဖြန်28ရက်နေ့မှာရုံးချင်းရက်ဖြစ်ပေမဲ့လို့ဩဂတ်စ်လ1ရက်နေ့အထိကိုအများပြည်သူရုံးပိတ်ရက်အဖြစ်သတ်မှတ်ထားတာကြောင့်လာမယ့်ဩဂတ်စ်လ2ရက်နေ့နဲ့3ရက်နေ့ကိုတရားရုံးကြားနာမှုရွှေ့ဆိုင်းလိုက်တယ်လို့ရှေ့နေဦးခမောင်စောကပြောပါတယ်
။ကျွန်တော်အခုကတက်တက်တက်တင်းလာနဲ့ချိန်ထားလို့ခြေတော်ပြ။အဲ့တော့ဒီတင်းလာနဲ့ချိန်ထားတဲ့အမှုတွေကတော့2ရက်လေးရှိပါတယ်။အဲ့တစ်ဆက်ထဲမှာလည်းချိန်ကလေးချိန်ရဲ့အမှုတွေကလည်း20ခုရဲ့ချိန်ရဲ့အမှုတွေအတွက်လည်းတုံးလို့ရနေပြီ။ဟုတ်ကဲ့ဒီလိုမျိုးမျိုးကဒီဟာခေါ်ထားတဲ့အထိုင်ဒီပေါ့ဗျာအဲ့ဒီအထိုင်ကစက်ထူသွားပါဟာဒီလိုရတဲ့ဒီလိုဖြစ်တာအဲ့ဒါကဟိုတုံးနေနေပါတော့ငါရငါထောက်ရတော့ခါဆွေးပြေဆောင်လို့ချက်ပြေတာပေါ့ဗျာအဲ့ဒါလည်းပြောပါဦ
းဒီကနေ့စစ်ဆေးတာမှာအွန်လိုင်းကနေတာရုံချင်းပေးဆောင်ရွက်တာဖြစ်တာမို့ရှင်းနေတွေနဲ့ဒေါအောင်ဆန်းစုကြည်မတွေ့ကြရပါဘူးရုံချင်းရွှေ့တာမှာဒေါအောင်ဆန်းစုကြည်ရဲ့အမှုတွေအပြင်သမရဦးဝင်းမြင့်ရဲ့အမှုပါပါဝင်တယ်လို့ရှင်းနေတွေကပြောပါတယ်။ကနဦးဆွေးဆူခံထားရတဲ့အမှုတွေကစက်သွေးရည်ဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်905ခွဲတို့ကိုအထက်တရားရုံးတွေကိုပြင်ဆင်ချက်တက်ဖို့အတွက်လည်းရှင်းနေတွေကလှုံ့ဆော်နေပါတယ်။ဒါတွေနဲ့ပတ်သက်လို့ရုံးတွေပိတ်ထားတာကြောင့်ပြင်ဆင်ချက်တက်ဖို့ကနှောင့်နှေးပွဲရှိနေပေမဲ့သတ်မှတ်ချိန်အတွင်းတက်နိုင်ဖို့လုပ်မယ်လို့ရှင်းနေဦးခမောင်စောကပြောပါတယ
်။ရုံးတွေပိတ်ထားရင်ပြတ်နေတယ်မဟုတ်လား။ဒါပေမဲ့ဒီနည်းပြတာတော့ကျွန်တော်တို့က160တွင်လေ့လာပါဆိုတော့ခြေတော့ပြည့်ရပေါ့။နောက်ကျုံဖွင့်နေပြတ်ပါခင်ဗျာ
။ဒေါ်ဆန်းစုကြည်ကျမ်းမာရေးမကောင်းဘူးလို့သတင်းတွေထွက်ပေါ်နေပေမဲ့လည်းမင်းကပစ္စည်းပို့ရမှာတော့အစားအသောက်သာမှာပြီးစေဝါထက်မာတာမျိုးမရှိဘူးလို့ရှင်းနေတွေကပြောပါတယ်။ရုံးချင်းတွေရွှေ့လိုက်တဲ့အတွက်တွေးဆောင်ခွင့်မရတာကြောင့်ကျမရဲ့အခြေအနေသိရဖို့အခက်အခဲဖြစ်နေတယ်လို့ရှင်းတွေကပြောပါတယ်။လက်ရှိနေပြည်တော်မှာအမှုရင်ဆိုင်နေရဆဲ၅မှုအတွက်ရုံးချင်းတွေကိုရွှေ့ဆိုင်းရတာမို့နောက်ထပ်ဆွဲဆိုတဲ့အာဂရီမှုတွေကိုလည်းမန္တလေးတရားရုံးမှာဇူလိုင်လ30ရက်နေ့ချိန်ထားတာကိုလည်းရုံးချင်းထပ်ရွှေ့နိုင်ပွဲရှိတယ်လို့သူရဲ့ရှင်းတွေအဖွဲ့ကပြောပါတယ်။ဒေါ်ဆန်းစုကြည်ကအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55ချိုးဖောက်မှုနဲ့အမှု၄မှုနိုင်ငံတော်လွှတ်အပ်ချက်ပေါက်ကြားမှုဥပဒေပုံမှန်31ကငယ်ပုဂုံတွင်းကုံဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်905ခွဲတို့အပြင်တဘောဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့အမှု2ခုစုစုပေါင်းအမှုပေါင်း10မှုနဲ့တရားစွဲဆိုခံထားရတာဖြစ်ပါရဲ့ရှင်
မကင်ဖြူထွေးပြပြပေးခဲ့တာဖြစ်ပါရဲ့ရှင်ဆက်ပြီးတော့တိုင်းရင်းဒေသတွေကစစ်ရေးအခြေအနေသတင်းပေးပို့ချက်တွေတင်ပြပေးကြပါတယ်ချင်းပြည်နယ်မင်းတပ်မြို့နယ်မှာဒေသခံကာကွယ်ရေး CDF အဖွဲ့နဲ့စစ်ကောင်စီတပ်တို့ကြား၄ရက်ဇက်တိုက်တိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီစီးရင်တင်မာမှုတွေအတွင်မှာတော့စစ်ကောင်စီရဲ့ရှေ့တန်းစခန်းကလုံခြုံရေးအဖွဲ့ဝင်တချို့ CDF အဖွဲ့နဲ့ပူးပေါင်းလာတယ်လို့ကာကွယ်ရေးခေါင်းဆောင်တွေကပြောပါတယ်စကိုင်းတိုင်းတမူးမြို့နယ်မှာလည်းတမူးလုံခြုံရေးအဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားအိန္ဒိယနယ်စပ်ဘက်မှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီကြောင့် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်
ချင်းပြည်နယ်မင်းတပ်မြို့နယ်နဲ့စကိုင်းတိုင်းသမူးမြို့နယ်တို့မှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတာပါပြီးခဲ့တဲ့တောက်ကြံနေ့ကနေမနေ့ကတနင်္ဂနွေနေ့ထိချင်းပြည်နယ်မင်းတပ်မြို့နယ်မှာဒေသခံကာကွယ်ရေး CDF အဖွဲ့တွေရှိတဲ့မင်းတပ်တောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာစစ်ကောင်စီတပ်ဖက်ကနေထိုးစစ်ဆင်ခဲ့လို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့မင်းတပ်ကာကွယ်ရေး CDF အဖွဲ့ခေါင်းဆောင်သူကပြောပါတယ
်ခုလောလောဆယ်မှာကျွန်တော်တို့မင်းတပ်ကိုစစ်ကြောင်း6ကောင်လောက်လို့လာတယ်လို့ကျွန်တော်တို့ကြားတယ်။အဲ့ဒီမှာမှဒီမြောက်ပိုင်းဌာနချုပ်ရှိတဲ့နေရာဖက်ဒီမှာတိုက်ပွဲတော်တော်ပြင်းထန်ပါတယ်ကျွန်တော်တို့ထုံးစစ်ခံရတယ်ကျွန်တော်တို့စုပ်ပြီးနေရတယ်။ချစ်တာကရန်ချောင်းတိုက်ပွဲရှိတယ်။နောက်လေးအင်စုတိုက်ပွဲရှိတယ်။ချောင်းအောင်သားတိုက်ပွဲရှိတယ်။နောက်တောင်ပိုင်းချမ်းမှာတော့ကျွန်တော်တို့မင်းတပ်ဒူဘီရန်ချောင်းတိုင်းဆင်းလာတဲ့စကားစနဲ့အခုရဲဘော်တွေနဲ့ချီးကျူးမှုရှိတယ်။
ဒါပြင်ပြီးခဲ့တဲ့စနေနေ့မှာမင်းလာမြို့နယ်ကစစ်ကောင်စီအဖွဲ့ရဲ့မကွေးအိမ်နှုမြို့လုံကျွေးစခန်းကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ဖို့လှုံ့ဆော်ရမှာစခန်းနေတပ်ဖွဲ့တချို့စီတဲ့အဖွဲ့တွေနဲ့ပူးပေါင်းလာတယ်လို့စီတဲ့အဖွဲ့ခေါင်းဆောင်ကပဲဆက်ပြောပါရတယ်
။ဝန်စီးနယ်ဆိုတော့ကျွန်တော်လုံတော့သူတို့ကလည်း CGM လို့ဖို့စီစဉ်ရှိတယ်ဆိုတော့ကျွန်တော်တို့လည်းပူးပေါင်းဆောင်ရွက်ကြတယ်ဥယေကတော့ရဲနဲ့ဒီစားကားကနဲ့ဆိုရင်ခုနှစ်ဦးလောက်ပါပဲစကမ်းမှာလူက12ဦးလောက်ရှိတယ်အဲ12ဦးထဲက4ဦးခပြေးတယ်လို့ကျွန်တော်ပြီးရတယ်အခုကျွန်တော်တို့ရဲဘော်တွေနဲ့ပူးပေါင်းသွားတာက9ဦးလောက်ရှိတယ
်ပူးပေါင်းလာတဲ့9ဦးထဲမှာစစ်တပ်ရာရှိတူးနဲ့ရဲရာရှိတူးပါဝင်ပြီးလက်နက်အင်အားဘလောက်နဲ့ပူးပေါင်းလာတယ်ကိုတော့စီရဲဖွဲ့ခေါင်းဆောင်ကပြောဆိုခြင်းမရှိခဲ့ပါဘူးမကွေအိမ်နူးမြို့ဟာမင်းတပ်မြို့ကနေမိုင်80ခန့်ကွာဝေးပြီးဇော်ကံပလက်ပလက်ဝဆက်တွေတဲ့လမ်းမှာတည်ရှိနေပါတယ်သာအပြင်ဒီကနေ့မှာကံပလက်ဘက်ကလည်းစစ်ကောင်စစ်တပ်ဖွဲ့စီကြောင်းတို့ခုမင်းတပ်ဘက်ကိုအင်အားဖြည့်ဖို့စစ်ချီလာပြီးဖြစ်လို့စိုက်ပွဲဆက်လက်ပြင်းထန်မဲ့အလားအလာရှိအောင်မယ်လို့သူကပြောပါတယ်။မင်းတပ်မျိုးမှာပြီးခဲ့တဲ့ဧပြီလ26ရက်နေ့ကစပြီးတော့ချင်းကာကိုရေးဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ကြားစိုက်ပွဲဆက်တင်ပြစ်ပွားခဲ့တာပါ။ဇွန်လ20ရက်နေ့ကစလို့မင်းတပ် CDF ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြား14ရက်ကြာယာယီပြစ်ခတ်ရဆဲခဲ့ပြီးဇူလိုင်လ23လောက်မှာစိုက်ပွဲတစ်ဖန်ဖြစ်ပွားလာခဲ့ပါတယ်။စီရီပြည်ပကတွင်မင်းတပ်မျိုးပေါ်နဲ့ကြေးရွာတွေကစစ်ပေးဆောင်ဦးရီတောင်းကျော်ဟာတောတောင်တွေထဲထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။စစ်ကောင်စီတပ်ဖွဲ့နဲ့စီရီတင်းမှနေစေစကိုင်းတိုင်းတမူးမျိုးနယ်မှာလည်းဇူလိုင်လ24ရက်နေ့ကတမူးလုံခြုံရေးဖွဲ့ DSG နဲ့စစ်တပ်တို့ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တမူး DSG ဖွဲ့ဝင်သူကပြောပါတယ
်။ချစ်ကောင်စီနဲ့သူစောစစ်ဖွဲ့အနေပြီးတော့မှနေမီသွားရှင်းလင်းတာအဲမှာတမူး Security Group နဲ့စိတ်တိုက်ပြီလို့အဲမှာပြစ်ချခတ်ကြတာတမူးနဲ့အိန္ဒိယနဲ့ဆက်သွဲတယ်မှာပြစ်ခတ်ကြတာကတော့ချစ်ကောင်စီကကိုဦးချသွားတယ်ကတဲတယောက်လည်းပါတယ်ESG တကတော့မကြဘူ
းဒီတိုက်ပွဲတွင်စစ်ကောင်စီတပ်ဘက်က6ယောက်ကြာဆုံးခဲ့တယ်လို့သမူးလုံခြုံရေးဖွဲ့ဘက်ကသတင်းထုတ်ပြန်ထားသလို VOA အနေနဲ့တိကျသိမပြုနိုင်သေးပါဘူးမင်းတပ်နဲ့သမူးတိုက်ပွဲအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးသမူးမြို့နယ်မှာပြီးခဲ့တဲ့ဧပြီလကတည်းကစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေအိန္ဒိယနယ်စပ်ဘက်ကိုတင်းရှောင်နေမှုတွေလည်းရှိနေပါတယ်စစ်တပ်ကလည်းအာဏာသိမ်းသိမ်းခဲ့ပြီးနောက်ပိုင်းမြန်မာစစ်တပ်နဲ့တိုင်းသာလက်နက်ကိုင်ဖွဲ့ဒေသခံကာကွယ်ရေးဖွဲ့တွေနဲ့တိုက်ပွဲကြောင်းဒေသခံပြည်သူ 39,000 ကျော်နေရစွန့်ခွာထွက်ပြေးခဲ့ရကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကခန့်မှန်းထားပါတယ်ခင်ဗျာ
နိုင်ကိုရင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်စစ်ကောင်စီပြန်ကြားရေးဌာနကပေးပို့တဲ့တုံ့ပြန်ချက်ထဲမှာတော့မင်းတပ်မျိုးနယ်တွင်မကွီအိမ်နူးစခန်းမှာလုံခြုံရေးချထားတဲ့စစ်တပ်နဲ့ရဲ6ဦးဇူလိုင်လ22ရက်နေ့ကဖမ်းဆီးခံခဲ့ရပြီးတဲ့နောက်မှာ CDN လုံနေတဲ့ရဲတပ်ချက်ကြီးတဦးဦးဆောင်တဲ့လူ50ခန်းကမကွီအိမ်ကြီးစခန်းကိုဝိုင်းပြီးတော့လက်နက်ချဖို့ညှိနှိုင်းခဲ့တယ်လို့ဆိုပါတယ်။စခန်းကလုံခြုံရေးပူးပေါင်းတပ်ဖွဲ့တွေဘက်ကလက်မခံခဲ့ပေမဲ့လုံခြုံရေးကိစ္စဆောင်ရွက်နေချိန်မှာပဲဇူလိုင်လ23ရက်နေ့ညနေ3နာရီကနေစလို့သူတို့နဲ့အဆက်အသွယ်ပြတ်တောက်သွားခဲ့ရပါတယ်လို့စစ်ကောင်စီပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲတွေအကြောင်းပြောပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်အတွင်းမှာဒီကနေ့မနေ့အစောပိုင်းတုန်းကရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့ပါတယ်။ဆရာနာရှင်ဘေးကိုဗစ် -19 ကပ်ရောဂါဘေးကြောင့်ပြည်သူတွေစားဝတ်နေရေးခက်ခဲပြီးတော့စီးပွားရေးကျန်းမာရေးခက်ခဲနေတဲ့အချိန်မှာတိုက်ပွဲတွေရပ်ဆိုင်းပေးဖို့ရှမ်းနိုင်ငံရေးပါတီကြီးဖြစ်တဲ့ SNND ကလည်းတိုက်တွန်းထားပါတယ်။ရန်ကုန်ကလာတဲ့ရှမ်းတိုက်ပွဲသတင်းကိုအောင်မြတ်သူပြောပြပေးပါရှင်
။တီဘောမြို့နယ်အတွင်းရှမ်းလက်နက်ကိုင်တပ်ဖွဲ့နှစ်ခုဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တို့ကြားတိုက်ပွဲဟာပြီးခဲ့တဲ့ကြာသပတေးနေ့ကပြန်လည်စတင်ခဲ့တာပါစနေတနင်္ဂနွေနေ့မှာငြိမ်သက်နေခဲ့ပေမဲ့ဒီကနေ့မနက်မှာတော့တိုက်ပွဲပြန်လည်ဖြစ်ပွားခဲ့ကြောင်းနန်းလန်ဒေသခံတူက VOA ကိုပြောပါတယ
်မနက်ကလည်းကွဲလောက်ကတည်းကကျွန်မစီရလနဲ့ငေရောစစ်စမတ်ရောဘုံကြားတယ်ဒီနမ်လန်ရဲ့ရှိတော်မတော်ဒီဝန်သိင်းနမ်လန်ကြားတယ်မှာမနက်ကလည်းကွဲလောက်ကတော့ဒီ
ဒီနေ့တိုက်ပွဲနဲ့ပတ်သက်ပြီးစစ်ဆောင်တွေရှိမရှိကိုမသိရကြအောင်နန်းလန်မြို့မှာလည်း stay at home သတ်မှတ်ထားတာကြောင့်တိုက်ပွဲဖြစ်ရကိုတွားရောက်ကူညီဖို့လည်းခက်ခဲနေကြအောင်အခုလိုဆက်ပြောပါရစေ
။ဒီနေ့ဒီကမန်တိန်မဖြစ်တာတော့ခုဆောင်ပဲဆောင်ကြလဲတော့မပြောတတ်သေးဘူး။ဆောင်ကြလားမဆောင်ကြလားတော့မပြောတော့ဘူး။ကျွန်တော်ကဒီမှာကကိုဗစ်ကိစ္စနဲ့ဘူတန်ကျလာတော့နမ်လန်ကပြန်ဘုံလို့လည်းဒီမှာဆိုတော့အပြင်ကလူကြီးကဘုံလို့
2020ရွေးကောက်ပွဲမှာဒီဘောမျိုးနဲ့ပြည်သူ့တော်ကိုယ်စားလှယ်ဖြစ်ရွေးကောက်ခံခဲ့ရတဲ့နန်းမမွန်ပေါင်းခေါ်နန်းအုံမာကစစ်ဆောင်တဲ့တဲ့မကြားသိရသေးတဲ့ကြောင့်နဲ့ လောဆယ်အသွာလာကန့်သက်ထားတာကြောင့်စစ်ဆောင်တွေအနေနဲ့အနီးအနားကကြေးရော်တွေမှာသာတင်းလျှောက်နေနိုင်ကြောင်းပြောပါတယ်
။ဒီမှာလဲကိုဗစ်ကြောင့်မလို့ဘယ်မှမတွားရတော့အဲ့ဒါတွေတိကျမတိနိုင်ဖြစ်နေ။ကျမတို့ဒီဘောမှာကျတော့တရားနဲ့တရားဂူလူခွင့်မပေးထားဘူး။အဲ့လိုမျိုးကိုဗစ်ရောဂါအခြေအနေကြောင့်မလို့လေသူတို့ရွာမှာဖြစ်တဲ့ဆိုရင်လည်းနှီးဆက်ရလွတ်ရနှီးဆက်တဲ့ရွာတွေခေါင်းကြီးကျောင်းတွေမှာပဲတွားခုလုံခိုင်းနေမြို့ပေါ်ခေါင်းကြီးကျောင်းတော့မလာခိုင်းတော့ဒီနောက်ပိုင်းကျတော့မြို့မှာကျတော့ရောဂါလည်းပြန့်နေလို့လေရှင်။
လောဆယ်မှာတော့ဒီဘောမျိုးနဲ့မှာကိုဗစ် -19 ပိုးတွေ့လူနာ900ကျော်ရှိနေပြီးသေဆုံးသူ20ကျော်ရှိတယ်လို့ပရာဟိတအဖွဲ့တာဝန်ရှိသူတူကပြောပါတယ်။ရှမ်းပြည်နယ်ကအင်အားကြီးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကရှမ်းတပ်ဖွဲ့နှစ်ဖွဲ့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နိုင်ရေးအမြန်ဆုံးတွဲဆုံဆွေးနွေးကြဖို့တိုက်တွန်းချက်စောင်ထုတ်ပြန်ထားပါတယ်။ SNLD ပါတီပြောရေးဆိုရင်းရှိသူဦးဆန်းလေးကရှမ်းပြည်သူတွေအထွေထွေအကျပ်တဲကြုံနေချိန်မှာစစ်ပေးတန်းကိုထပ်မံမခံစားစေလို့ကြောင်းရှာလနဲ့ကတပ်ဖွဲ့တွေကိုအခုလိုတိုက်တွန်းလာဖြစ်ကြောင်းပြောပါတယ်
။ဟိုနိုင်ငံကလည်းကြောက်ကြရဖြစ်နေကြ။အာဏာသိမ်းထားတာနဲ့ဆိုတော့ဒုက္ခဒုက္ခမျိုးစုံကြုံနေရတဲ့အချိန်မှာ COVID-19 ကလည်းတအားကိုအခြေအနေဆိုးရွားပါတယ်။ဒီအခြေအနေမှာကျွန်တော်တို့စစ်ပေးကလည်းပဲမပြီးနိုင်မစီးနိုင်ဆက်ဖြစ်နေမယ်ဆိုလို့ရှိရင်လူတို့ထပ်မံနစ်နာပါတယ်။အဲဒါကြောင့်မို့လို့လည်းသက်ဆိုင်ရာပုဂ္ဂိုလ်တွေအကုန်လုံးကိုကျွန်တော်ကတိုက်တွန်းနှိုးဆော်တဲ့ဒါလေးထုတ်ရတာပ
ါ SNLD ရဲ့ထုတ်ပြန်ချက်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့နဲ့သူတို့ကိုအားပေးထောက်ခံသူတွေအကြားမှာအပြန်အလှန်ဆွတ်ဆွဲပြောဆိုတာတွေသတင်းမှားတွေပေးပို့တာတွေစတဲ့အမုန်းစကားတွေပွားများစီတာတွေကိုမပြုလုပ်ဖို့လည်းတိုက်တွန်းလာပါတယ်လောလောဆယ်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့အကြားဖြစ်နေတဲ့တိုက်ပွဲကြောင့်ကြီးသည့်မိုင်းကင်လဲချမျိုးပတ်တွေမှာယာနဲ့ချီတဲ့ဒေသခံပြည်သူတွေဟာနေရဲဆွန့်ခွာတိမ်းရှောင်နေကြရပါတယ်ပြီးကြတဲ့မတ်လလောက်ကစတင်ပြီးရှမ်းပြည်နယ်မြောက်ပိုင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တန်းပလောင် TNLA ပူးပေါင်းတပ်အကြားကြောက်မဲတီဘောနံပါတ်2စားတဲ့မြို့နယ်မှာဖြစ်ခဲ့တာကြောင့်စစ်ဆောင်တွေထောင်ထဲချပြီးတော့တိရှောင်ခဲ့ရပါတယ်
။ကိုအောင်မြတ်သူပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့နိုင်ငံတော်ဝန်ရေကြီးရေရှမ်းဖြစ်နေတဲ့အခြေအနေကိုတင်ပြပေးပါမယ်။COVID-19 တတိယလှိုင်းတက်ရောက်မှုကြီးမားနေတဲ့မြန်မာနိုင်ငံတဝန်းတိုင်းဒေသကြီးနဲ့ပြည်နယ်တချို့မှာတော့မိုးအဆက်မပြတ်ရွာသွန်းလို့ရေကြီးရေရှမ်းမှုတွေဖြစ်နေပါဗျ။ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့မှာမြေရေမြင့်တက်လာပြီးနေအိမ်တွေမြုပ်လို့လူဦးရေ900ကျော်လောက်ဘေးလွတ်ရာကိုပြောင်းရွှေ့နေရပါဗျ။မွန်ပြည်နယ်ဘက်မှာလည်းရေကြီးနေသလိုလောင်းလုံမြို့နယ်မှာလည်းမြေပြိုကျလို့နေအိမ်ပျက်စီးပြီးလူထိခိုက်ဒဏ်ရာရမှုတွေရှိပါဗျ။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံအလိမ္မာပြောပြပေးပါရှင်။
မြန်မာနိုင်ငံမှာတကြောပြန်ရင်ဆိုင်နေရတဲ့ COVID-19 တရားလိုင်းနဲ့လူသေဆုံးမှု69မြန်မာနေချိန်မှာပဲတချို့နေရာမှာရေကြီးရင်းနှီးမြုပ်တဲ့ကြမှာရင်ဆိုင်နေရပါတယ်။ကရင်ပြည်နယ်မြောက်ရီမြို့ကြာအင်းစိတ်ကြီးမြို့မှာမိုးအဆက်မပြတ်ရွာလို့လူနေအိမ်ထဲရေဝင်တာရေကြီးရင်းရှမ်းမှုတွေဖြစ်ပေါ်နေပါတယ်။ကြာအင်းစိတ်ကြီးမြို့မှာမိုးအဆက်မပြတ်ရွာသွန်းပြီးအမှတ်6အမှတ်4စားတဲ့ညင်းနေပိုင်းရောက်ွက်တီရေကြီးပြီးနေအိမ်တွေနှိမ့်မြုပ်လို့အိမ်တော်စု88စုထပ်မနဲ့လူဦးရေ900ကျော်လောက်ဘေးလွတ်ရာကိုပြောင်းရွှေ့ထားရတယ်လို့ကြာအင်းစိတ်ကြီးမျိုးနဲ့မိသက်တဦးစီးဌာနကဒုတိယဦးစီးမှုလာမင်းထွန်းက VOA ကိုပြောပါတယ
်အခုတော့ရှေ့ပြောင်းနေတာတွေရှိတယ်။ဒါကြီးအပေါ်မှာပူပေါင်းလို့ရှေ့ပြောင်းနေလို့ပြင်။များတော့အမတ်တွေပေါ့။မင်းမျိုးတဲ့အိမ်တွေကမရေပြီးတော့အိမ်တော်စုပေါင်း88စုလောက်လို့ပြောင်းရွှေ့တာ။ဒီလိုမျိုးနဲ့ဖြတ်ပြီးတော့ပြောင်းရွှေ့ပြီးဖြတ်လိုက်တယ်။အိမ်တော်စု88စုဖြစ်ကြတယ်လို့ပါတယ်ဒီတော့တော့ဟိုကျွန်တော်တကယ်ရောငါတကယ်လုံးစက်ပါနေဘူးတဲကောမှာသူတို့နေရာချတယ်အခုတော့ညီကတော့စက်ပြီးတက်နေရောမှာကြာတက်နေတော့နည်းနည်းဟိုအပေါ်ချတယ်ပေါ့ဘာလို့လဲဒီနည်းနည်းမလုပ်တဲ့လူကအခုမနေ့ပိုင်းဆက်ရွှေကြောင်းနေ
ဒီကနေ့မွန်လယ်တနာရီခွဲအချိန်ဇမီးမြင့်ရေပေ30လောက်ရောက်နေပြီးဆက်လက်မြင့်တက်နေစေဖြစ်တယ်လို့ပြောပါတယ်လက်ရှိအချိန်မှာရေမလွတ်တဲ့နေအိမ်တွေကိုထပ်ပြီးအပြောင်းရွှေ့လုပ်နေတယ်လို့ပြောပါတယ်။ရေနဲ့မြုပ်လို့နေအိမ်3-4အိမ်လောက်ရေထဲမြုပ်ပါသွားပြီးကျန်တဲ့အိမ်လည်းပျက်စီးဆုံးရှုံးမှုရှိခဲ့ပါတယ်။ပျက်စီးဆုံးရှုံးမှုအသေးစိတ်အတိအကျမသိရသေးဘူးလို့တော့ဒုတိယဦးစီးမှုလာမင်းထွန်းကပြောပါတယ်။အလားတူမွန်ပြည်နယ်စိုက်မရောပေါင်းမော်လမြိုင်မုဒုံနယ်ရေမြုပ်နယ်တွေမှာလည်းရေကြီးနေပါတယ်။မိုးဆက်မပြတ်ရွာပြီးစိုက်မရောမြို့နယ်ဦးလေးကျေးရွာမှာလည်းမြေကြီးတက်လာလို့နေအိမ်အောက်ထပ်မှာရေမြုပ်နေပြီးရေပေးတဲ့အိမ်စုစုပေါင်း310အိမ်လောက်ရှိနေပြီလို့ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်သိန်းမြင့်ကပြောပါတယ်
။အဲရွာမပိုင်းကတော့ခလုံးရေဝင်ရောက်ကုန်ပြီလေ။ရေဝင်ရောက်တာခလုံး310လောက်နေတိုင်းကြီးကတိုးနေတော့အဲရေဝင်ရောက်နေတယ်ပေါ့။အဲ့လိုအောက်တက်ရေဝင်ရောက်သွားကုန်တယ်ပေါ့။ဒီအပေါ်တက်သမားတွေကိုမြည်တဲ့အဲ့သူမျိုးအိမ်တွေကိုကြောင်တက်တဲ့အိမ်ကြောင်တက်တယ်ပေါ့။
มัวยืนได้ยืนยืนยองยาอยู่เช้าตายอยู่ยืนอาตาอาตาเจ็ดมองแล้วไม่รู้เนี่ยมาเลยจุลัยลาลักษณะนี้เนี่ยนี่ไปเลยก้ามูสตาอยู่ตรงบีนเอาเนี่ยไปเจ้ากูดียืดยืดเช้ามูเรียพิเคว่าเอ้ที่เนี่ยที่ยืนไปเจ้ากูดีมาเอ็งเนี่ยยืนเว้ยกงบีโลได้วันกูยังกูต่อยมีงาเปล่าว่าเอ้เออผมเจ็บอยู่วันนี้ตรงนะเอ็งเนี่ยวันนี้เอ็งเนี่ยวันไอ้เอาตรงนี้เว้ยผมเลยมูเรียอาจีเนี่ย
เอาเดี๋ยวเขาจะได้กินยาก็ต้องใช้กินเนี่ยใช้คนเดียวหรอกล้องน้องจันนันลงกินแต่ที่เรื่องมีห้องละมุดยานุเลยซึ่งยังมีตัวเสียชิดตัวสูงแล้วก็ห้องยาคงมีแต่เราอันนี้ด้วยเนี่ยไม่มีจุลัยนั่งง่ายมันนี่ก็ตอนนี้นายใจเราลงอยู่เนี่ยเจ้ามอนี่จะอยู่เอาสู้เอ็นนี่จะอยู่มาต้องการมาพิจารณาลูน่าอุทัยที่ใครแต่ยาชีบีนี่ไอ้ชาวลงมีพิจารณาตัวเรื่องลูน่าลงอยู่เนี่ย
อ่ะช่วยเอาเฉยมูอู่อ่างไทยกับวิโอเอโก้เปล่าเลยเมื่อมูยังอยู่มูไม่เอาอยู่ยี่ห้อนี้ต้องมีด้าอีกอยู่จ้าละบ้างเองอะไรจะโน้ตชาวลงตัวนั้นก็ตัวนี้ลูกอ่ะตรงลงตัวมูอ่ะตรงลงแต่เราดีปีวะเลยที่จะใครแต่งงานก็เราเนี่ยอยากโน้ตเนี่ยชาวปีจ้าเลยเพราะนั่นก็เอ๋อก็เราจะโน้ตตัวเสียงผู้ชายเลย
มูสลายดีกันเองยันนี่ลีน่าอีทบียนใจยาดีนี่ได้ใจจะขายปีเน่ก็ยินปีเน่มองปีเน่รู้ฮะที่ตาลายเน่ยังคงได้เอาดีใจก็จะปีเน่เน่เช่นปีเน่รู้มาเนี่ยก็ปีจุลัยลาณสักคนยันนี่ที่มูสจีนันเจ้าทบียนทาวาเรชเลยมาเปียบยาไปเกล้าพี่บาเรชเนื้อจะดีที่สันนี่เรื่องนี้จะนั่งยันนี่ว่าก็กูไปทิ้งชมุเชนี่เต็มจะไปจมาร์เรที่อยู่ในงานนี้ก็เนี่ยเปล่าจีนี่เรื่องยามานี่งานได้เลยจ้ะ
เตียวเวนเนซ่าเก็บเพื่อเดมูเซนันโอปาโกที่กันนี้จุลัยลาณสัตว์ชาวยานิกาหน้าในงานที่นายมูเนย้ายพื้นไปไล่บาร์เรยังงงอาเปียโบลาเรเตียวมีมาเนซ่าเชนีโกนิยันจับยาไปว่าเช่นเตียวในงานงานเปียนลาจูเนมีมาในงานดาร์เรด้วยแต่เนี่ยเราไปทาร์เรมูเซนันโอเก็บบาโกหน้าในงานที่นายมูเนติกนิกาซาบียายพื้นไปไล่ดาบ้าในทางเว้นแต่แต่ไม่ใช่เว้นเว้นไม่ใช่ดอเรเตียวช่วยลีเน่เจ้ากองอาเมียมาในงานดาร์เรโกเนียเปียนโปเมลู ปีเกเรตเรียนไปมาเดียวอาณาบริเวณเชียงยาเก็บไปได้แล้วคุโรเตียวเวงขึ้นไปไล่ได้บ้าเดียวปีเดียกันเองพี่น้าแม่เมียมาเรียด้วยเก็บบ้ากูแก่แต่ไม่ใช่พื้นไปท่าบุหน้าในงานหินในเกจาวมูเซียมอยู่ในทุเรียขยันเอาโชยมูอู่เอากากระเปียวบาร์เลยสบายมาเนื้อคู่เวงบ่าวด้วยกันเองยามาในงานนารีพี่น้าอยากรับหัวเตียวเวงเก็บกูพื้นไปบุเตียวเนี่ยหินในเกจาววิวเอโก้คุโรเปียวบาร์เลย
ที่ว่าการทำชีวิตนั่นแค่ไหนนะครับถ้าจะมาเรียนวันนี้ก็ได้ยูให้มาดูไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรียนไปเรีย
အထောက်အထားပါရမှာပါတကယ်လို့အထောက်အထားမပါဘူးဆိုရင်တော့မြန်မာမူဆယ်ဘက်ကိုရောက်တဲ့အခါမြန်မာကျန်းမာရေးဌာနလမ်းညွှန်ချက်အတိုင်းကိုဗစ်ရောဂါကိုစစ်ဆေးရမှာဖြစ်ပါတယ
်ဒီဘက်မှာစစ်ဆေးနေတယ်ဆိုတော့မြန်မာတွေစစ်ဆေးကြည့်တော့ကိုဗစ်ရောဂါကာကွယ်ရေးစစ်ဆေးကြတော့လက်မှတ်ရောဂါကမြန်မာပြည်အရည်ကောင်းဆေးပြီးတော့ပြင်နေတာပါတယ်ဘာသာရေးမနိုင်ကြုံနေတဲ့ကျွန်တော်တို့ကတော့ဒါဒီဘက်မှာကျွန်တော်ကျန်နေသေးတယ်ဘယ်နဲ့ကတော့ရမှာလို့
ရခင်နှုံးကတော့တရားဝင်နေထိုင်ခွင့်တက်တန်းမရှိတော့တဲ့မြန်မာနိုင်ငံသားတွေကိုတရုတ်အာဏာပိုင်တွေကနေဆက်ကနေပြန်ပို့ပေးတာမှာလူကလွဲလို့တခြားပိုင်ဆိုင်မှုဘာကိုမှယူဆောင်ခွင့်မပေးပါဘူးအခုတော့လူတကိုယ်စားကိုယ်ပိုင်ပစ္စည်းမှန်သမျှယူခွင့်ရပြီလို့မူဆယ်နန်းတော်ပေါက်ကနေဒီကနေ့ပြန်လာတဲ့လူငယ်တဦးကပြောပါတယ
်ဆွေးနွေးတဲ့ကြတာဟုတ်တယ်ဒီကတော့တရားဝင်ဆန္ဒပြတယ်ဒီကနေ့စစ်လာရရနေနေ့လဆန္ဒရရှိအောင်မြန်မာပြည်ဘက်ကတရားဝင်ပြန်လို့ရတယ်လို့ရှင်းလာတာပေါ့တော့ဒီလိုဆိုလို့ရှိရင်ကျွန်တော်တို့ပြန်မယ်ဆိုလို့ရှိရင်မြန်မာပြည်ဘက်ကိုသူတို့ရဲကားနဲ့လိုက်ဖို့ပေးတယ်ခုပေါက်ကနေပို့ပြီးတော့အခုကျတော့အခုတရားဝင်နန်းတော်ပေါက်ကဖွင့်ပြလိုက်တယ်ဆိုတော့မြန်မာပြည်ဘက်ကိုတန်းရောက်တာပေါ့ဗျာစစ်ကြီးဒီပိုင်းတိုင်းဆိုင်ကျင်းနဲ့လူငါတကူတာနဲ့ပေါ့နော်အဲ့လောက်ကျော်ယူသေးရတယ်နောက်တစ်ခေါက်ပြန်ရလို့မရဘူ
းကိုဗစ်ရောဂါကာကွယ်ဖို့အတွက်တရုတ်နယ်စပ်မြို့တွေမှာနေအပြင်မထွက်ရအမိန့်ကိုအကန့်အသတ်မရှိချမှတ်ထားပါတယ်တရုတ်နယ်စပ်ကစီးပွားရေးလုပ်ငန်းတွေရပ်ဆိုင်းနေပြီးအလုံးမရှိဝင်ဝင်မရှိတော့တဲ့မြန်မာတွေကနေရပ်ပြန်နေကြတာပါတကယ်လို့တရုတ်ပြည်ထဲမှာဆက်ပြီးနေခွင့်ရခြင်းနဲ့ဆိုရင်တော့လော့ဒ်ဒေါင်းကာလအတွင်းသုံးစွဲဖို့အတွက်လုံလောက်တဲ့ငွေကြေးရှိချောင်းပြရမှာဖြစ်ပါတယ်နှစ်နိုင်ငံကုန်သွယ်မှုပမာဏတစ်နှစ်ကိုအမေရိကန်ဒေါ်လာတန်း4,000ကျော်ရှိတဲ့နယ်စပ်ကုန်သွယ်ရေးအားလုံးကိုလည်းဇူလိုင်လ12ရက်ကစပြီးတရုတ်ဘက်ကဖြတ်တောက်ထားပါတယ် Dajang Kongdwe Longango Miko Niare, Tane Chide Kongdari, Auchi Longdaria, Wingwiri, Songshong Dajang, Longanshin Riga, Piovare, Kamya.
တရုတ်မြန်မာနယ်စပ်အခြေအနေကိုလည်းတစ်ဆက်တည်းတင်ပြကြပါမယ်။မြန်မာနိုင်ငံဘက်မှာကိုဗစ်-19ကူးစက်မှုတွေများလာတဲ့အတွက်ကရင်ပြည်နယ်မြဝတီမြို့ဘက်ကနေထိုင်းမြန်မာနယ်စပ်ထက်ပြည်နယ်မဲဆောက်မြို့တွေကိုဇူလိုင်လ20ရက်နေ့ကထိုင်းဗမာဖမ်းဆီးလိုက်ပါတယ်။ကိုဗစ်ကန့်သတ်ချက်စီးမြင်းတွေအရဆိုရင်ထိုင်းနိုင်ငံသားတွေအနေနဲ့သူ့နိုင်ငံထဲကိုပြန်ဝင်မယ်ဆိုရင်တရားဝင်ခွင့်
မြင့်တက်လာနေတဲ့အတွက်နေဆက်တင်မှာရှိတဲ့ထိုင်းနိုင်ငံသားတွေဟာမြန်မာနိုင်ငံကနေပြန်ထွက်ခွာလာကြပါတယ်ဒီလိုပြန်ထွက်ခွာလာကြရမှာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့တစ်ဖက်ကမြောက်ရီမြို့ကကာစီနိုလောင်းကစားရုံမှာအလုပ်လုပ်ကန်နေတဲ့ထိုင်းနိုင်ငံသူ၁၀ဦးကိုဇူလိုင်လ26ရက်နေ့မှာပဲဖမ်းမိခဲ့ကြောင်းရောင်ကြီးဥလုပ်သမားအဖွဲ့ရဲ့မဲဆောက်ရုံတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါတယ
်ဒီခုကဒီနေ့မှာတရားမဝင်ထိုင်းနိုင်ငံလူနေကိုပြန်လာတဲ့ထိုင်းနိုင်ငံသားအမျိုးသမီး၁၀ဦးကဆိုရှင်မြောက်ရီဘက်မှာရှိတဲ့မြန်မာနိုင်ငံမြောက်ရီဘက်ချမ်းမှာရှိတဲ့ဒီလောင်းစားယုံလေးပေါ့နော်ကာစီယုံကြီးမှာလူလုပ်တဲ့ဒီဝန်ထမ်းလေးလို့သိရတယ်ဒီလူတွေအဲ့ဒီဘက်မှာသွားပြီးလူလုပ်ကန်နေတဲ့လူတွေဆိုသိရတယ်အဲ့ဒါတရားမဝင်လမ်းကြောင်းကိုဝင်ရောက်လာတဲ့အခါကျတော့သက်ဆိုင်ရာဒီခိုင်းနေဂျားဆောင်တဲ့စစ်တပ်ကနေပြီးတော့ကျတော့သူတို့စစ်ဆေးတွေ့ရှိပြီးတော့ဖမ်းကြည့်ရတယ်ရှိတယ်ပေါ့လေတနေရာမှာတွေ့တယ်ပေါ့သူတို့ဖော်ပြတာကတော့ကြောင်းရင်းထဲမှာတွေ့တယ်အဲ့တော့ကျတော့သူတို့ကကိုဗစ်ဆန်တရားရှိတာမရှိတာဒေသနာဥပဒေနဲ့စစ်ဆေးမှုကလည်းရှိတယ်ဆိုပြီးတော့သူတို့ထုတ်ပြန်ထားတာရှိပါတယ်ဗျဟုတ်
ထိုင်းမြန်မာနယ်စပ်မှာလည်းအစုလိုက်ပြုံလိုက်ကိုဗစ်ကူးစက်မှုတွေဖြစ်နေတာကြောင့်မဲဆောက်ကပြည်သူတွေအနေနဲ့တက်နိုင်ရင်အပြစ်မထွက်ပဲကျန်းမာရေးဝန်ထမ်းတွေထုတ်ပြန်ထားတဲ့စည်းမျဉ်းတွေတိုင်လိုက်နာပြီးပူးပေါင်းလိုက်နာပေးဖို့ကိုလည်းထုတ်ပြန်ထားပါတယ်ဇူလိုင်လ26ရက်နေ့မှာတော့မဲဆောက်မြို့မှာကိုဗစ်ကူးစက်သူလူရေ90ကျော်ရှိကြောင်းကိုဗစ်အတည်ပြုလူနာကတော့2900ကျော်ရှိနေပါတယ်ဒီထဲမှာကူးစက်သူအများစုကတော့မြန်မာ800လောက်သမားတွေဖြစ်နေကြပါတယ်ထိုင်းတနိုင်ငံလုံးမှာတော့ကိုဗစ်အတည်ပြုလူနာ9,12,600ကျော်ရှိနေပြီးဇူလိုင်လ26ရက်နေ့တနေ့ထဲမှာပဲကူးစက်သူ15,000ကျော်ရှိနေပါတယ်တနိုင်ငံလုံးအနှံ့တည်ဆုံးသူစုစုပေါင်းကတော့4,100ကျော်ရှိလာပြီးဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာတော့မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါအခြေအနေဆိုးဝါးလာလို့ကုသရေးပိုင်းအပါအဝင်အကူအညီပေးနေသူတွေအလွန်အမင်းလိုအပ်နေချိန်မှာအားလုံးပူးပေါင်းပါဝင်ကြဖို့စစ်ကောင်စီကတိုက်တွန်းနေပါတယ်တစ်ချိန်တည်းမှာပဲဆရာဝန်တို့လည်းဖမ်းဆီးခံရပါတယ်ဒီအကြောင်းကိုစုံဝင်းလိုင်ကသတင်းနောက်မှတ်စုအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်
ပြည်တွင်းမှာကာယယောဂတက်တရလိုင်းတန်းကြောင့်နေမကောင်းသူတွေဆေးကုသဖို့ခက်ခဲနေသလိုအသက်ဆုံးရှုံးရတဲ့အထိကျောင်းအသူတွေလည်းအများအပြားရှိပါတယ်။အတီးပြည့်လူနာနဲ့တန်တရလူနာတွေအတွက်အခြေခံကျန်းမာရေးဆောင်ရှောက်မှုရနိုင်မှုဟာလည်းပိုပြီးအခက်တွေ့လာပါတယ်။ဒီလိုအချိန်မှာပဲဆရာနာတင်ပြီးနောက်စီရန်လှူရှားမှုမှာပါဝင်တဲ့ကျန်းမာရေးဝန်ထမ်းတွေစိုးရိမ်ကြောက်ကြမှုမရှိဘဲလုပ်ငန်းဝင်ပြန်လည်ဝင်ရောက်စေဖို့စစ်ကောင်စီကတိုက်တွန်းနေပါတယ်။စစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းကုသရေးပိုင်းတော်ဝန်ထမ်းဆောင်နေတဲ့နိုင်ငံဝန်ထမ်းတွေသာမကအပြင်းမာရှိနေတဲ့ကျွမ်းကျင်တဲ့ဆေးဘက်ပညာရှင်တွေကလည်းအများနဲ့ပတ်သက်တဲ့ကိစ္စဖြစ်လို့အားလုံးပူးပေါင်းဆောင်ရွက်ပေးစေလိုတယ်လို့ပြောထားပါတယ်။အဲဒီလိုပြောထားချိန်မှာပဲကိုဗစ်လူနာတွေကိုကုသပေးနေတဲ့ဆရာဝန်တွေဖမ်းဆီးခံနေရတာပါ။ပြီးခဲ့တဲ့ဇူလိုင်လ13ရက်ကနေ19ရက်နေ့အထိရန်ကုန်နဲ့မန္တလေးမှာဆရာဝန်5ဦးဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်ကကိုဗစ်လူနာတွေကိုအိမ်နဲ့ရာရောက်ဆေးကုသပေးနေတဲ့ဆရာဝန်5ဦးကိုဇူလိုင်လ19ရက်နေ့တုန်းကလူနာအယောင်ဆောင်ပြီးဖမ်းဆီးခဲ့တာပါ။ဒေါက်တာမင်းကျော်စွာကောင်၊ဒေါက်တာကိုကိုဦး၊ဒေါက်တာသူရ၊ဒေါက်တာနင်းဝူရီချုံနဲ့ဒေါက်တာနင်းချုံနသာမောင်တို့ကိုစစ်ကောင်စီတပ်တွေကဖမ်းဆီးခေါ်ဆောင်သွားပြီးမြောက်ဒဂုံမှာရှိတဲ့ရုံးကိုလည်းချိတ်ပစ်ခဲ့တယ်လို့ကိုဗစ်ရောဂါကာကွယ်ရေးနဲ့ပြည်သူ့အကျိုးပြုအဖွဲ့ကောင်းဆောင်ကိုချမ်းလေးကပြောပါတယ်
။တောင်းရင်ပြီးရတယ်လို့ပေါ့နော်။ဟိုစာကိစ္စနဲ့လည်းကျွန်တော်ဆိုင်နေလို့ဖြစ်ပါတယ်။ဘာလို့ဆိုသူတို့ရာဒီရှင်ရောင်းတော့ဒီအဲ့ဒီစာကိစ္စနဲ့လည်းဖြစ်ပါတယ်။အဲ့ဒါလုံးဝမဖြစ်တဲ့ဘူ
း။စစ်ကောင်စီဘက်ကတော့မြောက်ဒဂုံမှာစီဒီယန်ဆရာဝန်စေတနာဝန်ထမ်းတွေကိုဖမ်းဆီးထားခြင်းမရှိဘူးလို့သတင်းထုတ်ပြန်ထားပါတယ်။ သူတို့ဖန်ခံရတယ်ဆိုတဲ့သတင်းကလည်းအမှန်တကယ်ဖြစ်ပွားမှုမရှိခဲ့တဲ့သတင်းလို့ပြောထားပါတယ်။ဇူလိုင်လ၁၆ရက်နေ့တုန်းကလည်းမန္တလေးမြို့မှာကိုဗစ်လူနာတွေကိုကုသပေးနေတဲ့ခွဲစိတ်အထူးကူဆရာဝန်ကြီးဒေါက်တာတက်သေးကိုအကြမ်းဖက်ဖမ်းဆီးသွားတယ်လို့သိရပါတယ်။ဖမ်းဆီးခေါ်ဆောင်သွားချိန်မှာဒေါက်တာတက်သေးရဲ့ခန္ဓာကိုယ်မှာထိခိုက်ဒဏ်ရထားတာတွေကိုမျက်မြင်တွေ့သူတွေလည်း တင်ကြပေးနေတဲ့မန္တလေးစစ်တပ်ကတူကဒေါက်တာကျော်ကျော်သက်ကိုလည်းညတကောင်အချိန်မှာစစ်ကောင်စီတပ်တွေကအကြမ်းဖက်ရိုက်နဲ့ဖမ်းဆီးခေါ်ဆောင်သွားတယ်လို့သူနဲ့ရင်းနှီးတဲ့ CDM ဆရာဝန်တဦးကပြောပါတယ
်ဒီလိုအချိန်မှာမှဒီလောက်တိုင်းကြီးအတွက်ကိုမိုးရဲနေတဲ့ရေးချီးနေတဲ့အချိန်မှာဒီဆရာဝန်တွေကိုဖမ်းဆီးချုပ်နှောင်ပါတယ်ဆိုတာစစ်ကောင်စီကဘာကိုရည်ရွယ်နေတယ်ကျွန်တော်တို့ကလေကိုထုတ်ရမယ်အနေထားဖြစ်ပါတယ်အဲ့တော့ဒီဆရာဝန်တွေကိုဖမ်းချင်တာလားဒါမှမဟုတ်လို့ရှိရင်ဤသူလူထုကိုပူစိတ်ရောဂါနဲ့ဒုက္ခမရောက်ရောက်အောင်စစ်ကောင်စီကတမင်လုပ်နေတာလားဆိုတော့ကျွန်တော်တို့ကလေကုန်းထုတ်ရတဲ့အနေနဲ့ဖြစ်လာပါတယ
်အတီးပြုတ်နိုင်တဲ့ကူးစက်ခံရသူတွေသာမကဘဲကိုဗစ်လို့ယူဆနိုင်တဲ့လူနာတွေများပြားနေခြင်းလူမမာရှိတဲ့အိမ်တွေအတွက်ပရဟိတအကူအညီပေးသူတွေလည်းရှိလာပါတယ်အကူအညီလိုအပ်နေတဲ့အိမ်အနေနဲ့အိမ်ရှိမှအလံဝါထောင်ထားပြီးအမှအသားပြုထားမယ်ဆိုရင်ကုညီပင်းနေသူတွေကနေအိမ်နေစီဆေးဝါးနဲ့အစားအသောက်လိုအပ်တဲ့အကူအညီတွေကိုပေးဖို့ဆောင်ရွက်ကြတယ်လို့အရှင်ကျေးကျွန်များအဖွဲ့တာဝန်ရှိသူတဦးကပြောပါတယ
်ကျွန်တော်တို့လည်းဒီနှစ်နိုင်တစ်ပိုင်းနဲ့ဒီလိုလိုက်လှုပ်ပြီးမလှုပ်ပေးလဲကိုပြည်သူချင်းချင်းကိုမကကွယ်ငတ်ပြီးတေယုံမဲရှိမှလေအိမ်ထဲမှာတချို့အိမ်ထဲမှာလည်းကျမတွေမကောင်းတေဝါးတွေရှိတာပဲအစားအသောက်စေဝါလူလူတည်နေတေဝါလူလူလည်းအများကြားနေရ။ဒါမှမဟုတ်လေဟိုကို့အချင်းချင်းမှမကူညီအရှုံးဘာဒီအစားတောက်တဲ့ဟိုစေဝါတို့အရှုံးပေးပြီးတေဝါသူလူဖြစ်နေလူတယောက်ရဲ့တန်မှုပါလေ။အဲ့လိုဖြစ်နေလို့အကုန်လုံးတနိုင်တစ်ပိုင်းမဲ့ပရိုက်တာတွေရောအကုန်လုံးပရိုက်တာအချင်းချင်းတွေရောအကုန်လုံးတနိုင်တစ်ပိုင်းလိုက်ပြီးလုံနေရဘူးနော်။
အခုလိုကူညီနေကြသူတွေအပြင်လူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်အိုးအကူအညီပေးနိုင်ဖို့ကြိုးစားနေသူတွေအလောင်းတွေကိုတကြိုဖို့ကူညီနေကြသူတွေမနာမနေအလုပ်လုပ်နေကြပါတယ်ဒီလိုအချိန်မှာဖမ်းဆီးထားတဲ့ဆရာဝန်တွေကိုအများဆုံးပြန်လွတ်ပေးဖို့နဲ့ကျမရေးဆောင်ရှားမှုရနိုင်ဖို့အတွက်မျှော်လင့်နေတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
သတင်းနောက်မဆုစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာတော့မြန်မာနိုင်ငံမှာ COVID-19 ကပ်ဘေးရောဂါကူးစက်ဖြစ်ပွားမှုနှုန်းနဲ့ရင်ဆိုင်နေရချိန်မှာအောက်ဆီဂျင်နဲ့ဆက်ဆက်ပစ္စည်းတွေမလုံမလောက်ဖြစ်ပြီးတော့ဈေးတွေတက်နေပါတယ်ဒီအချိန်မှာဈေးကွက်တွင်းကအောက်ဆီဂျင်အိုးတွေနဲ့အောက်ဆီဂျင်နောက်ထပ်ဝင်လာနိုင်တဲ့အခြေအနေဈေးနှုန်းအခြေအနေတွေကိုစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိမ်ကီထိုက်တင်ပြထားတာနားဆင်ပါရှင်
အဲပထမအဦးဆုံးကျွန်တော်တို့ဆောင်ရွက်တာတော့ဗျာဟိုတခြားလူတွေပြောရင်တော့ဝေးရအောင်ကိုယ့်အကူပေါ့နော်ဟိုတနိုင်းတစ်ပိုင်းကိုယ့်မိတ်ဆွေတကယ်ချင်းရင်စုပြီးတော့ကျွန်တော်တို့တွင်းနေတာပေါ့အခုတည်းတွင်းလာကျွန်တော်ဒီလေးရောက်မယ်အဲကြရင်တော့အရင်တိုင်းဒီဘာကျွန်တော်ရောက်အောင်ပေါ့နော်လက်ရှိအောက်ဆီဂျင်အိုးဆိုလည်းတကယ်အရင်ရကြတော့ဗျာဟိုအိုးရွေးဆိုရင်တသိန်းခွဲတော့ဆိုရင်ရှိတာဒီမှာ၄-၅သိန်းကီလိုမီတာဆိုရင်အရင်က2000ကျော်2000ခွဲလောက်ရှိတာတကယ်သူတို့ရောက်နေတာ8000တသိန်းရောက်နေတာပေါ့နော်အဲကျွန်တော်တို့တွေအခုလုံးထောင်နဲ့ရှိပြီးတော့ကျွန်တော်မိတ်ဆွေတွေတွင်းလာရှိတယ်ကျွန်တော်တို့ကိုယ်တိုင်လည်းတွင်းလာရှိတယ်ပေါ့နော်အဲ့တော့နောက်ဒုတိယချက်ကတော့ကျွန်တော်တို့ကအောက်ဆီဂျင်အိုးနေမကဘူးကျွန်တော်အောက်ဆီဂျင်ဆက်ပေါ့နော
်ဟုတ်ကဲ
့ဖြည့်ဖို့အတွက်လည်းခက်ခဲရှိတယ်ပဲကြောင့်မလို့ဒီအောက်ဆီဂျင်ဖြည့်ဖို့အတွက်ကိုလည်းဒါစနေကြလုံးနိုင်အောင်လည်းဒါ UMS season မှာတစ်ဆင့်ကျွန်တော်တင်ပြထားပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီတရုတ်ဘက်ကအဓိကတင်သွင်းနေတယ်လို့သိထားပါတယ်ဆရာဆိုတော့ဒီတရုတ်ဘက်ကလည်းဒီအောက်ဆီဂျင်အိုးတွေတင်သွင်းတဲ့ကိစ္စကိုတားထားတယ်နေဆက်ကနေသွင်းလို့မရဘူးဆိုတဲ့သတင်းတွေလည်းကြားပါတယ်ဆရာအဲ့ဒါကရောဟုတ်ပါသလားရှင်ဘလို့ဖြစ်ပါလဲဆရာ
အဲလက်ရှိတော့ဒီကိုဗစ်နဲ့ပတ်သက်တဲ့ဒီပစ္စည်းတွေဈေးနှုန်းကျတဲ့အကြောင်းရင်းတစ်ချက်မှာတရုတ်နိုင်ငံကနေပြီးနေဆက်အပေါက်တွေကိုပိတ်ထားတာပေါ့ပေါက်ငါးပေါက်ရှိဒီကတော့ဒီရွှေဒီပေါက်ကတော့ဘူးဆဲရွှေဒီဒီကျဲကောင်ရွှေဒီပေါက်ကတော့ပိုပြီးတော့သွားလာများတယ်အဲ့ဒီကပိတ်တာတော့ကျွန်တော်ထင်6လလောက်ရှိပြီเนาะသူကျန်တဲ့အပေါက်တွေလည်းသူကတော့ဘဝပြီးမှာကိုဗစ်ကူးရဲဆိုအဲ့ဒီကတစ်ဆင့်သူတို့ဘက်ကိုကူးမှာကြောက်လို့ဆိုတော့သူကပိတ်ထားတာပေါ့เนา
ะဟုတ်
ကဲ့အခုကတော့အနေနဲ့အစိုးရကျင်းရောဒီနေဆက်မှာပြန်ညှိနှိုင်းပြီးတော့မှကျွန်တော်ဒီတရုတ်တန်ရုံနဲ့ညှိပြီးတော့မှဒီရေးပေါ်လိုအပ်နေတဲ့ဒီကိုဗစ်နဲ့ပတ်သက်တဲ့ပစ္စည်းတွေဒီပြေဖို့ပြုဖို့တော့ကျွန်တော်လုပ်နေရဲ့
Okay, Dika, did the yoke pack up bait tarap on us? Yeah, eight the ball. Oh,
okay.
Okay. So, time back, I yo, twin loop, Malu and I'm lashes, yeah?
Tangale, Tangalo, let's see a lot. When my time back, I got all the room, yeah. General, who do you got? You know me, I had a chamber. The old Now, time I got all to do what I have to be here, John. But I'm not my general, the seal name, I do the liquid oxygen, what they both may pay high.
ဒီတုံးလေးရဲ့မှာပြန်ပြီးခွင့်ပြုလို့လေခွေအောက်ဆီဂျင်ရအောင်ဒီဆေးရုံတွေတက်ကြည့်ချောင်းဟုတ်ကဲ့ရှင်ဆရာနောက်တစ်ခုอ่ะဆရာခုနတရုတ်နေစက်ကတရုတ်ဘက်ကဈေးသက်တာပါတယ်လို့ဆရာပြောပါတယ်အဲ့တော့တရုတ်နေစက်ကသွင်းတဲ့ခါမှာလဲကားနဲ့တခါလဲသွားတယ်လို့မရဘူးခုဘက်ကားနဲ့ဒီဘက်ကားနဲ့ဆိုတော့ဒါရှိတယ်နောက်တစ်ခုကလဲမြန်မာပြည်မှာလက်ရှိอ่ะဒီစီဈေးอ่ะအတော်လေးတက်န lade chema, dizi ye sakari tapon piro, o tin the low, see java malasia. A
java, that's in the room. Blue web, you go there, you go there, between the morning, between the oxygen serena, leader leader at Uwa, no? Perua, Sammy Aro, you know, the day, whether the day for them, who there was talk about the town. My only, I think she did the only.
เดี๋ยวเราดูมวยเรียบร้อยแล้วเว็บบอมบ์โน้ตเนี่ยผู้เดียวจะต้องน่ะต้องดีนั่นเองจะอุ่นร้อนไม่ใช่โอเคไอ้เราเสียที่สิ่งที่เทมากาตาตัวลีลูอาเชียนยานี่เลยสิโรที่สิบวัยลูกตุ้มยานี่เนี่ยโยที่สิ่งนู้นกูโอ้ที่ไหนมาไม่ล่ะเสียที่โอ้ที่สิบวัยจูมีกูเปล่าเปล่าที่ไหนมาเลยเสียที่เกิดสามาลีเปล่าสิ่งนู้นกู
ตัดตัดตัดยังช้าบุษราคาอยู่มีอะไรทัดลุกขึ้นลาบมาเลเซียเจ้าหน้าเราเนี่ยเราคนนั้นเจ้าอยู่เว้ยโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โหโอ้โห
မပြောလို့ပဲလေသူရဲ့ရင်းရတာရှိတယ်ဝိစီရှိတယ်နော်အချိန်ကာလရှိတယ်ဆိုတော့လည်းသူတို့တင်းတင်းကြပ်ကြပ်ရဲ့ဈေးဆိုရင်တော့ကျွန်တော်ချက်တော့ခုတည်းကျွန်တော်တို့မြင်လာတော့တော်တော်များများနဲ့ရှေးဘက်လောက်ဆိုရင်ကျွန်တော်များရောက်တယ်လက်ရှိလည်းပြင်းတယ်ဝယ်ထားတာတော်တော်များတယ်ဒီ information တွေရတယ် share ရမယ် oxygen concentrator ဆိုရင်အမာဒီရောက်ဝယ်ရတဲ့လုံးနှပေါင်းအောင်ရှိတယ်အဓိကလည်းလင်းရန်ချက်ချဲကြောင့်မရောက်ပါဘူးနော်
ဟုတ်ကဲ့
အော်ဒီပိုးလေးဆိုရဲအခုဆိုရင်ဒီဒီမနေ့ကဒီ DNA ကစပြီတရက်ကိုအလုံးကျွန်တော်မြင်တယ်မရှိဘူးဆိုရင်2000နဲ့3000ကျော်လေးစီဘူ
းဟုတ်ကဲ့ဆင်နောက်တစ်ခုကဒါဟိုတက်ကုံတော်ရည်အချက်ချရန်ကုန်မှာတော့ဒီဟာဒီဒီပစ္စည်းတွေကဒါရောက်လာဖို့လွယ်တယ်မန္တလေးလိုမြို့ကြီးမှာတော့ဒါကုံတော်ရည်အချက်ချမြို့ကြီးတွေမှာတော့ဒီအောက်ဆီဂျင်အိုးတွေဆက်တွေဟိုရောက်လာဖို့လွယ်တယ်ပေါ့နော်နောက်ပြီးတော့ဒီမျိုးကြီးတွေမှာလဲလိုအပ်ချက်ကများနေတော့တခြားနေတွေကိုတခြားလိုအပ်နေတဲ့တခြားနိုင်ငံတွင်းကတခြားနေတွေကိုရောက်နိုင်ဖို့ရောလွယ်ပါမလားဆရာဒီကိစ္စကလေဟိုမျှနိုင်ဖို့ပေါ့အဲ့ဒါမှာရောဆရာဘယ်လိုများဆရာတို့စဉ်းစားထားပါလဲ
ကျွန်တော်ကတော့ပဲတဲ့လူဟာတော့ကျွန်တော်မသိဘူးတော့ကျွန်တော်ကရရှိကျွန်တော်တွင်တဲ့ဟာမှာဟိုမနေ့ကကျွန်တော်ဒီဘလော့တိုက်နေတို့တဲ့ဈေးဝင်တော့တိုးဆိုတော့ပုံဆက်တယ်ပေါ့နော်။ဒီနေ့အရင်တိုင်းတို့မျိုးမှာလည်းအောက်ဆီဂျင်အိုး50လောက်လိုချင်တယ်ပေါ့။ 40 လီတာပေါ့။ဟုတ်က
ဲ့။ကျွန်
တော်မျှပြီးဒီမှာကားတဲ့တို့တင်ပြီးပါလို့စရပြီပေါ့နော်။နောက်ကျွန်တော်ပသိရို့တော့အန်မျိုးကနေပြီးတော့လည်းဒီအောင်ပုံဆက်တာရှိတယ်။ဟု
တ်ကဲ့။
ကျွန်တော်ကတော့ဗျာဟိုတယောက်တည်းကိုတနေရာတည်းကိုတော့အများကြီးမပြီးတဲ့ပေါ့။ရန်ကုန်ရန်ကုန်ပဲပြောမေးရပေါ့။တို့ကတော့အန်ဆိုတဲ့အန်ရခိုင်ကြီးနဲ့ဆိုရခိုင်ကြီးနဲ့ဟုတ်လားဒီနေ့အရင်တိုင်းကလူဝဲချက်ရှိတဲ့ဒီနေ့အရင်တိုင်းပတိန်တို့ဒီကြောင်းများလို့ဒီဝက်ချက်ရှင်ဟိုကျွန်တော်တို့အနေနဲ့ကတော့ဟိုတတိယတဲ့တစ်ခုတည်းရန်ကုန်တစ်ခုတည်းရှိရအားလုံးကိုကြိုပြီးရအောင်ပို့ခဲ့တယ်။ဘယ်ပြောဟိုကြောက်ဝေးပြီးလို့စဉ်းစားတာ
။ဟုတ်ကဲ့ပါရှင်။ဆရာဒေါက်တာဆုထွန်းအထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ
။မတ်သိန်ကြီးထိုက်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍပါရှင်။အခုဆက်ပြီးတော့တင်ဆက်ပေးမယ့်ဘလော့ဂါတွေပြောသမျှအစီအစဉ်မှာတော့
covid ကယောဂါကိုကျော်လွှားနိုင်မှုတတ်နိုင်တာတွေအားလုံးလောက်တာအပြင်စိတ်တက်မကြအောင်နေဖို့အရေးကြီးတယ်လို့ကိုတိုင်ကိုဗစ်ယောဂါဖြစ်ခဲ့ဘူးတဲ့ဆရာဝန်ကအကြံပေးပါတယ်လက်ရှိအကြမ်းမဖက်အာနာဖီဆန်နဲ့ CDN လှုပ်ရှားမှုမှာပါဝင်နေပေမဲ့လည်းကိုဗစ်လူနာတွေကိုလက်လန်းမီတလောက်ကုသပေးနေပါတယ်လို့ဒေါက်တာကောင်းထက်ကပြောပါတယ်ကိုဗစ်တတိယလှိုင်းမှာကိုဗစ်လူနာတွေကိုကုသပေးနေတဲ့ဆရာဝန်တွေဘလို့အခြေအနေတွေနဲ့ကြုံနေရပါသလဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်
ကိုဗစ်ကယောဂါတတိယလှိုင်းဖြစ်နေတဲ့မြန်မာနိုင်ငံမှာပြည်သူအချင်းချင်းတက်နိုင်တဲ့ဘက်ကနေကူညီနေကြပါရယ်အကြမ်းမဖက်အာဏာဖီဆန်ရေး CDM လုပ်နေကြတဲ့ဆရာဝန်တွေကလည်းတက်နိုင်တဲ့နှီးတွေနဲ့လူနာတွေကိုကုသပေးနေကြပါရယ်လက်လမ်းမီတလောက်လူနာတွေကိုအကြံပေးကုသပေးနေတဲ့ CDM ဆရာဝန်တယောက်ဖြစ်တဲ့ဒေါက်တာကောင်းခတ်နဲ့တငယ်ချင်းဆရာဝန်တွေဒီနေ့ကိုလူနာအယောက်100ထက်မနည်းချိန်ပေးနေကြရတယ်လို့ပြောပါရယ
်လာကြတဲ့လူ100လောက်တော့ရှိရပြီတရက်ကိုလေကျွန်တော်တို့ကကြတော့အဲ့လိုမျိုးပေါ့တကယ်ချင်းရောင်း20လောက်ဆုလိုက်တယ်ဘယ်ဖွဲ့စည်းနှဲမှလည်းမဆိုင်ဘူးပေါ့နော်ဘယ်ဖွဲ့စည်းနှဲမှလည်းမဆိုင်ဘူးဆုလိုက်ပြီးတော့သူတို့လာမေးကြတယ်လာတိုင်ပင်ကြတာတွေကိုဟိုပေါ့တောက်လျှောက်ဖြည့်ပေးနေတယ် page မှာညညာထားတာဥပမာမနက်9:00နဲ့ည9:00အထိပဲပေါ့နော်ဒါပေမဲ့လည်းဟိုကျွန်တော်တို့လည်းဒီ9:00ကျော်ရင်လည်းကြည့်ပြီးတော့အားရလူတွေတော့ဖြည့်ပေးနေတယ်တနေ့ကုန်တော့အဲ့လိုမျိုးဒီ Facebook page တော့လည်းကောင်းဟိုကိုယ် personally လာမေးရတဲ့လူတွေလည်းရှိပါတယ်ဒီmessage ကနေပြီးတော့လေတချို့ဆို reply တော့မှအဲ့လိုမျိုးဟောပေါ့မပြန်ရသေးတဲ့လူတွေရှိရယ်ပေါ့နော်အဲ့လိုများတဲ့ခါကြတော့လေဖုန်းနေလဲတနေ့ကုန်လာတဲ့ဖုန်းအများစုကလည်း covid နဲ့ပတ်သက်တာတွေပါပဲအခုအချိန်ဝင်သမျှဖုန်းက covid ပေါ့ covid နဲ့ဆိုင်တဲ့ဖုန်းတွေပဲဖြစ်နေရယ်ပေါ့နော်အဲ့လိုမျိုးအချိန်တွေရောရှိရယ
်လက်ရှိအချိန်ဒီမှာလူနာက covid ကယောဂါဖြစ်နေသလားဆိုတာမစစ်နိုင်ရင်တော့covid ဖြစ်နေတယ်လို့သုံးသပ်လို့ရသူများနေပါတယ
်ကျွန်တော်အနေနဲ့ပြောရရင်ဟိုဥမာကျွန်တော်တတနေ့ကိုလူနာ10ယောက်လောက်လာပြီးတော့ဟိုပေါ့ consultation လုပ်တယ်ဆိုလို့ရှိရင်အဲ့လူနာတွေထဲမှာ9ယောက်10ယောက်လုံးနေပါတော့ covid လို့ကျွန်တော်တော့ပြောခြင်းတယ်သူတို့ရဲ့လက္ခဏာတွေရပြီးတော့ဖြစ်တာဟိုတယောက်လာပြီးတော့အဲ့လိုမျိုးပြရတယ်ဆိုရင်တိန်သားလုံးနေပါဖြစ်ကြတာကြာလူတယောက်တိန်မှ covid positive တယောက်ဆိုရင်ဒါသူတို့တိန်သားလုံး 4-5 ယောက်လို့ယူဆလို့ရတယ်အဲ့လိုမျိုးပေါ့နော်တိန်လုံးတချို့လည်းအနမ်းပြောက်ကြတယ်တချို့လည်းအနမ်းမပြောက်ပြီမဲ့အဲ့လိုပေါ့အဖျားတက်လိုက်ကြားလိုက်မောတဲ့လူနာတွေဝမ်းပြတ်တယ်အဲ့လိုပေါ့ covid လက္ခဏာတွေများတော့တော်တော်များတယ်ဟုတ်ကျွန်တော်တယောက်ထဲဆိုရင်ဟိုပဲတနေ့ကို10ယောက် 15 ယောက်နဲ့အထက်အဲ့လိုမျိုးလာပြောကြတယ်လာမေးကြတယ်ဟုတ
် covid လူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်အလုံးအလောက်မရနိုင်တဲ့အခြေအနေမှာလူနာရှင်တွေအနေနဲ့လူနာကိုပေးတဲ့အောက်ဆီဂျင်ပမာဏပေးဖို့ကိုတော့ခြွေတာနေကြရတယ်လို့ဒေါက်တာကောင်းခန့်ကပြောပြပါတယ်
ဒီရပိုင်းကတော့တော်တော်လေးစိတ်မကောင်းဘူးကြာတော်တော်လေးစိတ်မကောင်းဆိုတာကျွန်တော်တို့ကတော့ကျွန်တော်တက်နိုင်တာတက်နိုင်တဲ့လောက်ကိုလမ်းညွှန်ပေးနိုင်မိမယ်အောက်ဆီဂျင်လိုတဲ့လူနာအောက်ဆီဂျင်မရရင်ကြတော့ကျွန်တော်တို့ကိုယ်တိုင်လည်းမတက်နိုင်ဘူးပေါ့နော်အဲ့လိုမျိုးသူတို့ကိုယ်တိုင်ကလည်းထားပါတော့ကျွန်တော်တို့ကအောက်ဆီဂျင်ကို10လီတာလောက်နဲ့ဒီ face mask reservoir bag နဲ့ပေးခြင်းတယ်လို့ပြောလို့ရှိရင်သူတို့ကလည်းအောက်ဆီဂျင်လူတွေကလူနာတွေကလည်းနားလည်လာကြပြီအခုဟာလေ10လီတာဆိုရင်10လီတာတူတာဟောပေါ့မပေးရဲဘူးဘာဖြစ်လို့ညဘက်ကုံသွားမှာဆိုလို့ညမထွက်ရအမိန်လဲထုတ်ထားရဲဆိုတော့ဒီနေဆဲကန်ယူလာလေးနဲ့ပဲတူတူ3လီတာလောက်လိုက်ပဲမှေ့ရှူရဲကျွန်တော်က5လီတာတိုးလိုက်ပါဒါ10လီတာတိုးလိုက်ပါလို့ပြောရင်လေသူတို့ကဟိုပေါ့လက်တော့လက်ခံတယ်ဒါပေမဲ့မတိုးဘူးပေါ့နော်ကုံသွားမှဆိုလို့ပေါ့အဓိကတော့လေသူတို့အနေနဲ့လည်းအရန်ခတ်ခဲ့ပါတယ်
ဟိုတခြားအချိန်တွေမှာဆိုရင်တော့ဒီလိုမျိုးလူနာတွေကိုကို့အတွက်ကခုပေးဖို့က facility ရောဗာအကုန်လုံးကဒီလောက်အခက်အခဲဖြစ်မှာမထင်ဘူးလေအခုချိန်မှာတော့အားလုံးကဒီဆရာနာတင်ထားလို့ဖြစ်နေတဲ့နောက်ဆက်တွဲအကျိုးတွေဖြစ်နေတဲ့ခက်ခဲနေရပေါ့လေအဲ့ဒီအချိန်တွေကြောင့်မလို့ဆရာဝန်တယောက်ရဲ့ခံစားမှုအခက်အခဲပေါ့အဲ့ဒါကိုလည်းပြောပြပါလား
ဟိုကျွန်တော်တို့ကတော့အကုန်လုံးကတော့ဒါဒေါသလည်းထွက်ရတယ်ဝမ်းလည်းဝမ်းနေရတယ်ပေါ့နော်အဲ့လိုမျိုးဒီအခြေအနေတွေကဒီလိုဖြစ်နေတော့လေအခြေအနေတွေကဒါဆေးရုံမှာဆရာဝန်ရှိခြင်းမရှိခြင်းနဲ့လဲတားကြီးတော့မဆိုင်ဘူးကျွန်တော်တို့တွေဆေးရုံမှာရှိလဲဟိုစီမံခန့်ခွဲတဲ့လူတွေကအောက်ဆီဂျင်ဆိုတာဆရာဝန်တွေလည်းလုပ်ပေးလို့မရဘူးပေါ့နော်အရင်ဆိုရလက်ထက်မှာကျတော့ဒါဗိုလန်တီးယားတွေကလှူရဲလူကလှူကူရဲလူကကူအကုန်လုံးကလက်တွဲညီညီလုပ်ခဲ့ကြတာဆိုတော့ဒီတော်တော်လေးကိုဟိုကြော်ဖြတ်နိုင်ခဲ့ရပေါ့နော်အသေးအပြောက်အထိကိုက်နေခဲ့တယ်ပေါ့အဲ့လိုအချိန်မျိုးပြန်ပြီးတော့ပြန်ပြီးတော့လွမ်းတာပေါ့အဲ့လိုမျိုးအခုဒါအဲ့လိုမျိုးလုပ်မယ်ဆိုရင်ဒီထက်ပိုပြီးအထီးကိုင်းနဲမယ်လို့ညှော်လင့်နေ
နိုင်ငံကိုအုပ်ချုပ်နေသူတွေအနေနဲ့ကျန်းမာရေးဝန်ဆောင်မှုကုသရေးပိုင်းလိုအပ်တဲ့ပစ္စည်းတွေအပြည့်အဝလုံလောက်အောင်မပေးနိုင်တဲ့အတွက်အခုလို CDM လုပ်နေကြတဲ့ဆရာဝန်တွေကလက်လှမ်းမိသလားကုသပေးနေကြတာပါဒီလိုအခြေအနေမှာပဲ CDM ဆရာဝန်တွေသာမကပရဟိတအကူအညီပေးနေသူတွေကိုစစ်ကောင်စီကဖမ်းဆီးနေတာဟာလူတွေကိုတေးစေအောင်လုပ်နေတယ်လို့ဒေါက်တာကောင်းခန့်ကမြင်ပါတယ်
เนาะดีซีเรียนซาวน์เนี่ยไม่เข้าหูนะกูก็เนี่ยอินซาเว่ไม่เข้าแต่เสียวันนี้แหละกูละชื่อเฉยมากูนี่ดาไปบ่เนาะถ้าแม้ไอ้ลูกกูนี่ดากูพั้นแข่งหาเลยสรุปว่าซีเรียนเนี่ยพั้นน่ะบ่กูตัวซีเรียนห่อๆๆๆที่อสุยะเสียวนห่อๆๆๆตัวรู้ว่าที่ปราหิตะลงนี่แหละอยู่ดิที่ตะไหนตะหลอกตะไหนตะบายกูรู้กูดาตะไหนตะหลอกแกเนี่ยอยู่ดิโหแพ้นี่อ่ะสรุปว่าเราตรู้กู โอ้ตะเกียร์ศีลนาชื่อเลยไม่ยอมจีอยู่ป่ะเนาะตนเราก็ดาสถานะเต็งทาพี่တော့กูเป็นเนี่ยเตชันและเตชาสุบิเป็ดทาเลยเลยเว้ยแท้เนี่ยดาอีเนี่ยอลุชุบนี่ซิจินเนี่ยปုံစံลูกเราตนเราสွတ်ๆจินน่ะตูรู้เลยตะเกียร์ศีลนาชื่อด้วยเช่นขွင့်ปิไปโลยาเลยตนเราแลมอทั่วไปสนาปะนี่จาแล้วไม่เข้าอูคู่เฉยอ่ะดาก็กระบามากู้เส้นเนี่ยย้อกาผิดนี่อ่ะไม่ตันกู้เส้นเนี่ยย้อกาผิดนี่ไอ้เฉยมาดิเสี่ยวเหวินเสี่ยวมา
ก็อัตตนัยซုံจูซานี่ยาวรอโหตรุก็มกุญญีแยเปลี่ยนมะเตียพั้นซีดาเลยลงนี่อ่ะรอปูซูอ่างลงนี่เลยรู้เว้ยแท้เนี่ยซีดีเอ็มเสียวินดอกเตอร์ก้าวขั่นก็โกไรโควิดกะยอกาผิดทาปูพี่รอเนเปียนก้าวลาดูเดียวผิดไปเลยโควิดกะยอกากูจ่อล้วหน่อยหมดก็สิทธิ์แต่ไม่จ้าบ่อเยี้ยจีเลยลูกตูก็อาจารย์ปูไปเลยดากูกันอ่ะเนี่ยดีไวรัสเนี่ยไต่แต่เฉยมา ที่คณะกูเนี่ยต้มยำหมูเลยจ้ะเราอ่ะพยาเราหน้าซี้เราช้องสู้เราผิดเลยวะเนาะเออดีคณะกูเนี่ยคู่กันเนี่ยสนิทป่ะเนาะเออไอ้เราดีเอ็มยูป่ะเราอ่ะเนี่ยเต็มหมูเยี้ยจีเลยไอ้เจ้าเราเราอาชีพอย่างซ้าแม้ดาเตียงเนี่ยเตียงเนี่ยเลยกูขันอาชีพเรามาดูป่ะเนาะกูก็เนี่ยก็ซี้ยงซี้กันปกมันปะเนี่ยดูเยี้ยชื่อเลยย่อขันชื่อเลยดูเยี้ยชื่อเลยอวะเหล่าเนี่ยดูเยี้ยสะเด็ดตอดเนี่ยดูเยี้ยชื่อเลย ဒီလိုလူမျိုးတွေမှာတော့ပို့ပြီးတော့ခရူးဆိုင်ရမယ်ကျွန်တော်လူတွေအဲလူငယ်လူရယ်တွေဘာရောကအထမ်းမှမရှိတဲ့လူတွေအသက်ကြီးတဲ့လူတွေလည်းပြန်ကောင်းတာပဲဗျအရင်ဖက်ဆွေးစကန်ဝေးတွေတုန်းကလည်းဟိုတည်ရဲ့လူတွေရှိခဲ့ပြီမဲ့အသက်ဆုံးတဲ့လူတွေရှိခဲ့ပြီမဲ့လူတိုင်းမဟုတ်ဘူးအသက်80ကျော်90ကျော်ကြီးလည်းပြန်ကောင်းတာရှိတယ်အဆီးကြီးဖြစ်လည်းပြန်ကောင်းတာရှိတယ်အဲ့လိုမျိုးဆိုတော့
ရှားဝင်ညွှန်ကြားချက်ကိုတတိယကြကြလိုက်တာဘို့လို့ပဲအောက်ဆီဂျင်မရပေမဲ့လေတခြားကိုလုံးနိုင်တာတွေလုံးလို့ရတယ်ပေါ့နော်ဥမာအသက်ရှူလေခြင်းကလုံးလို့ရတယ်ဒီကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဒီပရိုနီကိုရမ်းထူနာတွေမှောက်အိတ်ခိုင်းနေပေါ့နော်အဲ့လိုမျိုးလေးရှိရဲဆိုတော့ဟိုကိုတက်နိုင်တာကိုအကောင်းဆုံးလုံးမယ်ဆိုတဲ့စိတ်နဲ့ကျွန်တော်ကတော့ကြော်ဖြတ်စေချင်တယ်
ကိုဗစ်လူနာတွေကိုလက်ရှိကုသပေးနေတဲ့CDM ဆရာဝန်ဒေါက်တာကောင်းခန့်ဖြစ်ပါတယ်အခုအချိန်မှာအောက်ဆီဂျင်မရတဲ့ပြဿနာဆေးဝယ်မရတဲ့ပြဿနာတွေကြားမှာနေမကောင်းဖြစ်နေကြသူတွေရောသူတို့ကိုကုသပေးနေကြရတဲ့ဆရာဝန်တွေပါအတော်လေးအခက်အခဲကြုံနေကြရတယ်လို့ပြောပြပါတယ်ရှင်ကျွန်မဆူမြတ်မော်ပါ
မဆုမြတ်မိုးရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာ 2020ခုနှစ်နိုဝင်ဘာလ10ရက်နေ့တုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုပယ်ဖျက်လိုက်ကြောင်း အာနာသိန်းစစ်ကောင်စီကခန့်အပ်လိုက်တဲ့ရွေးကောက်ပွဲကော်မရှင်ကဒီကနေ့ဇူလိုင်လ25ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။တီဇဲရွေးကောက်ပွဲကော်မရှင်ဥပဒေပုံမှန်တွေကိုမြို့နယ်ပေါင်း300နဲ့15မြို့နယ်မှာကျင်းပခဲ့တဲ့မဲဆေးနေကိုစစ်ဆေးခဲ့တာမှာတော့မဲမတမာမှု 18တန်းကျော်တွေ့ရှိခဲ့ရသလိုအရင်ရွေးကောက်ပွဲကော်မရှင်ဟာလည်းတရားဝင်အနှံထားတဲ့လုပ်ပိုင်ခွင့်တွေကိုအလွဲသုံးစားပြုပြီးတော့ဥပဒေနည်းဥပဒေတွေကိုကျော်လွန်ဖောက်ဖျက်ဆောင်ရွက်ခဲ့တာကိုတွေ့ရှိခဲ့တဲ့အတွက်ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်တဲ့အကြောင်း စစ်ကောင်စီကနေခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကလက်မှတ်ထိုးပြီးတော့ထုတ်ပြန်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမှာမဲမတမာမှုတွေရှိခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲတိုင်းမှာလည်းမဲမတမာမှုတွေရှိခဲ့တဲ့ကိစ္စရပ်တွေကိုဆွေးနွေး ထည့်သွင်းပြောဆိုနေခဲ့တာဖြစ်ပါတယ်ရှင်။ကိုဗစ်တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့26လနှစ်အတွင်းဓာတ်ခွဲနမူနာပေါင်း 1000 ဒီကနေ့ညာရှင်နိုင်မှာထုတ်ပြန်လိုက်ပါတယ်ရှင်ဒီကနေ့အတွက်သတင်းကျဉ်းချုပ်တွေကတော့ဒီလောက်ပါပဲအစီအစဉ်ထုတ်လို့ရမှုကကိုအောင်မြတ်သူဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ရော့ခ်မက်ကလိန်းဖြစ်ပါတယ်ရှင်ကျွန်မကဆုမမဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်
This program has